Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2022ခုနှစ်မေလ17ရက်ဗုဒ္ဓဘူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32နဲ့51တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်မအလေးမာကတောင်းယူတင်ဆက်ပေးပါမယ်။ဒီညနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့ကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတစ်ရပ်အတူပြုပေးလိုက်တာဒေါ်အောင်ဆန်းစုကြည်အစိုးရလက်ထက်မြန်မာဗဟိုဘဏ်ဒုဥက္ကဋ္ဌဟောင်းတရားစွဲခံရတာဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မနက်ဖြန်ကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးပွဲနဲ့ပတ်သက်ပြီးမြန်မာအရေးတုံ့သက်သူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိပါသလဲ
။ရှိရောသူရေးယူလို့မရတဲ့အခုက US ကပြောင်းလာပြီဆိုလို့ရှိရင်ပါရှန်နဲ့ US ကလည်းဘာကြီးရောက်သူတွေလည်းဆိုတော့ဆွေးနွေးနေမယ်ဆွေးနွေးပြီးရလာကလည်းထိရောက်တဲ့နေရာနဲ့သူတို့တိုင်တွေ့ရလိမ့်မယ
်မြန်မာအရေးတုံ့သက်သူဒေါက်တာခင်စောဝင်းပြောသွားတာပါဒီသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါနဲ့အတူစစ်တွေတက္ကသိုလ်မှာရိုဟင်ဂျာကျောင်းသားတွေကိုတက်ရောက်ခွင့်ပြုတာစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဗုဒ္ဓဘူးညပိုင်းဗုဒ္ဓဘုညာတိုင်းတင်ဆက်ပေးနေကြလူလူနဲ့ကျမ်းမာရေးအစီအစဉ်မြမအရေးတုံ့သက်ချက်နဲ့အားကစားကဏ္ဍစရတဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်တော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုဦးတက်မောင်တန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးမှာပါရှင
်။ယူကရိန်းနိုင်ငံကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတစ်ရပ်ကိုအင်္ဂါနေ့ကအတည်ပြုပေးလိုက်ပါတယ်။ဒီဘက်နောက်ပိုင်းမှာအထက်လွှတ်တော်ကအဆိုပါဥပဒေကြမ်းကိုအတည်ပြုပေးလိုက်မယ်လို့မျှော်လင့်ထားကြပါတယ်။သမ္မတဘိုင်ဒန်ကအခုလိုပြောပါတယ
်။ The cost of the fight is not cheap. But
တိုက်ပွဲရဲ့စေစကားကမသေးပါဘူး။ဒါပေမဲ့ရန်ကချူးချော်လာတာကိုအလျှော့ပေးလိုက်လို့ပေးဆပ်ရမယ့်ဇယိတ်ကပိုလို့တော့ကြီးပါသေးတယ်။ဒါကြောင့်ကျွန်တော်တို့ကဒီတိုက်ပွဲထဲမှာဆက်နေနေရတာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောသွားခဲ့တာပါ။ယူကရိန်းကိုကူညီဖို့လွတ်တော်က 13.6 ဘီလီယံကိုလွန်ခဲ့တဲ့နှစ်လကချပေးခဲ့ပြီးတဲ့နောက်အရိယာမုံငွေအခုတစ်ပတ်အတွင်းမှာကုန်သွားတော့မယ်လို့သမ္မတဂျိုးဘိုင်ဒန်ကသတိပေးခဲ့ပြီးဒေါ်လာ33ဘီလီယံထပ်မံတောင်းဆိုခဲ့တာဖြစ်ပါတယ်။သမ္မတတောင်းခံထားတဲ့33ဘီလီယံကမလောက်ပါဘူးလို့ဆိုပြီးဒီမိုကရက်အမတ်တွေကနောက်ထပ်9ဘီလီယံထပ်ဖြည့်လိုက်ကြတာဖြစ်ပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ဆာမြို့ကိုရုရှားကတိုက်ခိုက်နေချိန်မှာအခုလိုအကူအညီတိုးပေးဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်ယူကရိန်းနိုင်ငံခါခစ်မြို့ကနေရုရှားတပ်တွေကိုပြန်လည်မောင်းထုတ်ရမှာယူကရိန်းတပ်တွေကအောင်ပွဲရခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်အင်္ဂါနေ့ညကပြောခဲ့တဲ့မိန့်ခွန်းမှာသမ္မတဗိုလိုဒီမာဇယ်လန်စကီကသတင်းကောင်းပါစရာရှိတယ်လို့ဆိုပြီးအဆိုပါသတင်းကိုပြောခဲ့တာဖြစ်ပါတယ်ယူကရိန်းနိုင်ငံပိုင်ဇီမနီကျွန်းပေါ်မှာရှိတဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုစနစ်နဲ့ထောက်ပံ့ရေးသင်္ဘောတွေကိုယူကရိန်းကဒရုန်းနဲ့တိုက်ခိုက်ခဲ့ရမှာအောင်မြင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဦးနေကပြောပါတယ်။ယူကရိန်းအတွက်လက်နက်နဲ့ထောက်ပံ့ရေးပစ္စည်းတွေတင်လာတဲ့သင်္ဘောတွေကိုနှောက်ယှက်ဖို့ရုရှားကပင်လယ်နဲ့စိတ်ကမ်းမြို့အိုဒက်ဆာကိုဒုံးကျည်80နဲ့လွန်ခဲ့တဲ့ရက်တွေကပစ်ခတ်ခဲ့ပါတယ်။ဒီလိုတိုက်ခိုက်ခဲ့ပေမဲ့လည်းယူကရိန်းကိုသင်္ဘောနဲ့လာတဲ့ပစ္စည်းတွေစီးဝင်မှုအပေါ်တက်ရောက်မှုမရှိခဲ့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းတော့တွေကိုပြောပါတယ်ရုရှားသမ္မတပူတင်ဟာယူကရိန်းမှာတာရှည်နိုင်တဲ့ပဋိပက္ခအတွက်ပြင်ဆင်နေပြီးဒီတော့တွင်ဒွန်ဘတ်ဒေသထက်မကတဲ့ရီမန်းချက်ပန်းတိုင်တွေအထိပေါက်နိုင်အောင်သူကရည်ရွယ်နေတုံးပါပဲလို့အမေရိကအမျိုးသားထောက်လန်းရေးညွှန်ကြားရေးမှူးအဗရီဟိန်းစ်ကအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီကိုပြောပါတယ်ဇင်းလုံးကြီးမြင့်နေတာကိုကင်တွယ်ရေးဟာသူ့ရဲ့ထိတ်ဆုံးဦးစားပေးဖြစ်တယ်လို့သမ္မတဘိုင်ဒန်ကဆိုလိုက်ပြီးအခုလိုဈေးတွေတက်ရတာအတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့ကိုဗစ်ကဘေးတို့အပေါ်အင်ဂျီရောကအဖြစ်တင်လိုက်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘာတဝန်းစွန့်ရင်ဆိုင်ရာဈေးတွေတက်သွားခဲ့ပါတယ်ကိုဗစ်ကဘေးကြောင့်လည်းစီးပွားရေးပုံမှန်လဲပတ်တာတွေပြည့်စွင်းသွားခဲ့ပြီးတဲ့နောက်ဈေးနှုန်းတွေပေါ်ထိခိုက်ခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာဈေးနှုန်းတွေက 6.2 ရာခိုင်နှုန်းတက်သွားတယ်လို့နိုင်ငံတကာအလုံသမားအဖွဲ့ကြီး ILO က2022မတ်လတုန်းကပြောခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့စီးပွားရေးကင်တွယ်မှုအပေါ်ပြည်သူလူထု40ရာခိုင်နှုန်းကပဲလက်ခံခဲ့တာဖြစ်တယ်လို့ မကြမီကလောက်တဲ့လူလူသဘောထားစစ်တမ်းတွေကပြောပါတယ်အမေရိကန်နိုင်ငံလွတ်တော်အမတ်ရွေးကောက်ပွဲတွေကနိုဝင်ဘာလမှာကျင်းပဖို့ရှိပြီးဈေးနှုန်းကြီးမြင့်မှုဟာထိတ်တန်းနိုင်ငံရေးအကြောင်းအရာဖြစ်နေပါတယ်ဒီရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ435နေရာနဲ့အထက်လွတ်တော်အမတ်နေရာ3ပုံတစ်ပုံအတွက်ဝင်ရောက်ရှင်းပြိုင်ကြမှာဖြစ်ပါတယ်အစ်စရေးကသိမ့်ပိုက်ထားတဲ့အနောက်ဖက်ကမ်းမြို့ဂျန်နင်းမြို့ကိုအစ်စရေးကဗုဒ္ဓနဲ့အစောပိုင်းကဝင်ရောက်စီးနင်းခဲ့ရမှာအယ်ဂျာဇီရာသတင်းကိုရက်ကအမျိုးသမီးတရင်နောက်တယောက်ကြီးစံထိမှန်သိဆုံးသွားခဲ့ပါတယ်သိဆုံးသွားသူကအမေရိကန်နိုင်ငံသားလည်းဖြစ်လူသီလည်းများတဲ့ပါလက်စတိုင်းတရင်နောက်ရှီရင်အဘလူအဂလီဖြစ်ပြီးသူနဲ့အတူအလုပ်လုပ်နေတဲ့နောက်တရင်တော့အလီဆမိုရီကလည်းသင်္နတ်ထိမှန်ခံခဲ့ရပေမဲ့ဆေးရုံမှာတည်ငြိမ်တဲ့အခြေအနေရှိတယ်လို့သိရပါတယ်အဒီလိုပြစ်ခတ်အချိန်မှာနှစ်ယောက်လုံးဟာတရင်တော့ဖြစ်ကြောင်းပြထားတဲ့အင်္ဂလိပ်လို press စာသားပါပေါ်အင်ဂျီတွေကိုဝတ်ဆင်ထားကြတာပါ။အဲဂျာဇီရိုသတင်းဌာနကသူ့ရဲ့ထုတ်ပြန်ကြေညာချက်မှာအစ္စရေးကိုအပြစ်တင်လိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်နာတာလီဘဲနက်ကတော့စူဆောင်းရရှိတဲ့သတင်းတွေအရအဲ့ဒီအချိန်မှာရန်တမ်းပစ်ခတ်နေတဲ့ပါလက်စတိုင်းတွေကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာတခြားရပ်သားတွေရောပါလက်စတိုင်းတိုက်ခိုက်သူတွေပါမရှိကြပဲအစ္စရေးစစ်တပ်နဲ့သတင်းတောက်တွေပဲရှိကြတယ်လို့ဆေးရုံရောက်နေတဲ့တရင်တော့အလီဆမော်ဒီကပြောပါတယ်ပါလက်စတိုင်းတွေကတိုက်ခိုက်တယ်လို့ပြောတာကလုံးဝလိန်ညာတာဖြစ်တယ်လို့သူကဆိုပါတယ်ခုတရင်အတွက်အလွန်ကိုစိတ်မကောင်းဖြစ်ရပြီးစုံစမ်းစစ်ဆေးဖို့အစ္စရေးဆိုင်ရာအမေရိကန်သံအမတ်ကြီးတော့မ်နိုက်ကတွစ်တာမှာရေးသားပါတယ
်ဘီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15953ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ဗိုလ်ဒူးညထိတ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ဒေါ်စန်းစုကြည်ဆိုရလက်ထက်မြမဘူဘန်ဒုက္ခဟောင်းကိုစစ်ကောင်စီကအာဂတိလိုက်စားမှုနဲ့တရားစွဲလိုက်ပါတယ်။အာနာသိန်းခံရတဲ့ရွေးကောက်ခံဆိုရလက်ထက်ဘူဘန်ဒုက္ခဟောင်းဦးဘိုဘိုငယ်ရဲ့နိုင်ငံခြားငွေနဲ့အခွင့်ဆိုင်ရာကြီးကြပ်မှုအားနည်းချက်ကြောင့်နိုင်ငံဗန္ဒာကြက်တန်းယာရီနဲ့ချီဆုံရှုံခဲ့တာတွေ့ရှိခဲ့ကြောင်းစစ်ကောင်စီပြန်ကြားရေးကမနေ့ကထုတ်ပြန်ခဲ့ပါတယ်။ဒုက္ခဟောင်းဦးဘိုဘိုငယ်အနေနဲ့နိုင်ငံခြားငွေရောင်းဝယ်ခွင့်ရဗန်တွေပေါ်ကြီးကြပ်မှုအားနည်းခဲ့တာကြောင့်တစိကောင်းကွန်ငွေကျပ်102သန်းကျော်နဲ့ American အခြေစိုက် Open Society မြန်မာအဖွဲ့ဝင်ငွေကွန်7သန်း260ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်ဥပပုံငယ်အနေနဲ့ American Dollar သန်း350ချင်းငွေကိုလည်းအတူပူရတဲ့ Burma App တင်ပြတာကိုမလုပ်ဘဲ Singapore က SMBC Burma အပ်ခဲ့တာကြောင့်ငွေကျပ်665သန်းကျော်ထပ်ဆုံးရှုံးခဲ့ရတယ်လို့လည်းစစ်ကောင်စီရဲ့အာဂတိလိုက်စားမှုကော်မရှင်ကဆက်ဆွဲခဲ့ပါတယ်ခင်ဗျာ။စပိန်နိုင်ငံမှာတော့လှေစီးပြေးအာဖရိကရွှေပြောင်းဒုက္ခသည်80ကျော်ကိုကမ်းခြေဆောင်တပ်တွေကကယ်တင်နိုင်ခဲ့ပါတယ်။စပိန်နိုင်ငံ Gran Canaria ကျွန်းရဲ့အတ္တလန္တိတ်သမုဒ္ဒရာကမ်းခြေအပြင်ဘက်မှာ rubber လှေနဲ့အခုလိုရွှေပြောင်းထွက်ပြေးလာသူ82ကိုမနေ့ကကယ်တင်နိုင်ခဲ့ပြီးပျောက်ဆုံးသူတွေအများကြီးဆက်ရှိနေမှာစိုးရိမ်နေကြပါတယ်။လက်ရှိကယ်တင်ခဲ့တဲ့မျိုးသား55ဦးနဲ့မျိုးသမီး16ဦးတို့ကိုတော့အရေးပေါ်အကူအညီလက်ခံရနိုင်ဖို့ Gran Canaria ကျွန်းကအကွေနဲ့ဂျင်စိတ်ကန်းကိုပို့ပေးခဲ့တယ်လို့ကမ်းခြေဆောင်တပ်အရာရှိတွေကရှင်းပြပါတယ်။ရွှေပြောင်းထွက်ပြေးလာသူ73ဦးကိုကန်နရီကျွန်းသမုဒ္ဒရာကမ်းခြေအပြင်ဘက်မှာတနေ့တနေ့လာနေတဲ့ကစပိန်ကမ်းခြေဆောင်ရဟတ်ရင်နှစ်စီးနဲ့စကဲတင်နိုင်ခဲ့ပြီးရင်းနှစ်သူနဲ့ပျောက်ဆုံးသူတွေရှိနေသေးတယ်လို့ဆက်ကြားခဲ့ရကအခုလိုထပ်ကဲတင်နိုင်ခဲ့ကြတာပါ။အာဖရိကတိုက်မြောက်ပိုင်းမော်ရိုကိုနိုင်ငံကမ်းခြေကနေမိုင်60ခန့်သာဝေးတဲ့စပိန်ရဲ့ကန်နရီကျွန်းဟာဥရောပကိုထပ်ပြေးရွှေပြောင်းလူသူတွေအတွက်အဓိကနေရာတစ်ခုဖြစ်လာနေခဲ့ပါတယ်ခင်ဗျာ။အီသီယိုးပီးယားနိုင်ငံမှာလည်းမိုးခေါင်ရေရှားမှုကြောင့်ကလင်းငယ်ပေါင်း6သိန်းကျောင်းထွက်သွားခဲ့ရတယ်လို့ကုလထုတ်ပြန်လိုက်ပါတယ်။မိုးခေါင်ရေရှားတာကြောင့်ကျောင်းတွေပိတ်လိုက်ရပြီးအခုလိုကျောင်းထွက်သွားသူတွေအတွက်စာသင်ကမ်းတွေပြန်ရောက်နိုင်ဖို့ကုညီအဖွဲ့တွေကြိုးပမ်းခဲ့ကြတယ်လို့လည်းကုလသမဂ္ဂ UNICEF ကလင်းများရန်ပုံငွေအဖွဲ့ကဆိုပါတယ်။ကုညီအဖွဲ့ Save the Children အဖွဲ့အနေနဲ့မိုးခေါင်မှုကြောင့်ရွှေပြောင်းသွားကြရတဲ့မိသားစုပေါင်း9သိန်းကျော်နေတဲ့စခန်းနာမှာစာသင်ဆောင်တွေအခုဆောက်ပေးပြီးကူညီပေးဖို့ကြိုးစားခဲ့တာပါလို့အဖွဲ့ဝင်အယ်လီနော မိုဟာမက်ကဆိုပါတယ်။ အခုလိုမိုးကောက်ရေရှားကပ်ပေးတဲ့အခန်းကလေးတွေမှာစိတ်တရားတွေပါရှိလာတာကြောင့်ဒီစာသင်ခန်းတွေရဲ့အမြန်ပြောင်းရောက်လာဖို့ကြိုးပမ်းခဲ့ရတာလို့လဲစာသင်ခန်းအပြင်မှာဆော့ကစားနေတဲ့ကလေးတွေကိုကြည့်ရင်သူကဆက်ပြောခဲ့ပါတယ်ငါးတန်းရောက်လာတဲ့အာမက်နူဝါကလည်းအခုလိုသူ့ရွယ်သူတွေကြောင်းပြန်တက်နိုင်တာတွေ့တော့ဝမ်းသာပြီးသူ့မိကိုပြောပြခဲ့ရကအခုကြောင်းပြန်တက်နိုင်ပါပြီလို့အာရပါရပြောပြပါတယ်။သီရိလင်္ကာနိုင်ငံမှာတော့ဆန္ဒပြပွဲတွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မြို့တော်မှာလုံခြုံရေးတပ်တွေချလိုက်ပါပြီ။မြို့တော်ကိုလံပိုမှာဆန္ဒပြသူတွေနဲ့ဆိုရထောက်ခံသူတွေကြားအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်တစ်နေ့ဒီနေ့ပို့သူမှာတော့တင်ကားတွေပါဝင်လုံခြုံရေးတပ်ဖွဲ့တွေချထားလိုက်တာပါ။ပြည်ခဲ့တဲ့တနင်္လာနေ့ညကစပြီးညမထွက်ရမင်းထုတ်ပြန်ထားပေမဲ့မိရှုမှုတွေနဲ့ဖြစ်စီမှုတွေဒုတိယရံမြောင်နေ့အထိဆက်ရှိခဲ့တာကြောင့်အကြမ်းဖက်မှုတွေမှာပါဝင်တယ်လို့ယူဆရတဲ့သူတွေကိုပြစ်ဖို့လဲလုံခြုံရေးတပ်တွေကိုအမိန့်ပေးချပါတယ်။သီရိလင်္ကာမှာဆယ်စုနှစ်တွေအတွင်းအဆိုးဆုံးစီးပွားရေးကြက်တဲနဲ့ဆန္ဒပြမှုတွေကြောင့်အကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်လာနေရတာပါ။နိုင်ငံစီးပွားရေးချက်ချုံကျဒေဝါလီခန့်လွှတ်နေပါဖြစ်နေတဲ့အခြေပြဿနာတွေကြောင့်သမရဂိုတာဘာယာရာဂျာပက္ဆာနဲ့သူ့ကိုဝန်ကြီးချုပ်တို့ယာရုကနှုတ်ထွက်ပေးဖို့နိုင်ငံတော်ဆန္ဒပြတောင်းဆိုခဲ့ကြပါတယ
်ဒီကနေ့ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးနောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးပေါ်မြန်မာအရေးလှုပ်ရှားသူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိပါသလဲပြောပြပေးချင်ပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုလာမယ့်ကြာသပတေးနေ့မှာဝါရှင်တန်ဒီစီမှာကျင်းပမှာပမြန်မာစစ်ကောင်စီနိုင်ငံသားရေးဝင်ကြီးတက်ရောက်ခွင့်မရပေမဲ့မြမအရေးကိစ္စကိုဒီဆွေးနွေးပွဲမှာဆွေးနွေးကြလိမ့်မယ်လို့မြမအရေးတုံသက်သူတွေကယူဆပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့တက်ရောက်နိုင်ခြင်းနဲ့ပတ်သက်လို့မေးမြန်းစုံစမ်းထားတာကိုရန်ကုန်ကသတင်းပေးပို့ထားပါတယ်။မတ်အင်ဂျင်နိုင်ပြောပြပေးပါမရှင်။
အခုမေလ12ရက်နေ့23ရက်မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းဆရာနာသိမ်းခံထားတဲ့မြန်မာပြည်အခြေအနေဟာဆွေးနွေးမယ့်အကြောင်းအရာတစ်ခုတော့ဖြစ်လာမှာပါမြန်မာရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်5ချက်အကောင်အထည်ဖော်ကြိုးပမ်းနေမှုကိုအမေရိကန်ပြည်ထောင်စုကသဘောတူထောက်ခံထားတယ်လို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေဖို့ကိုလည်းအမေရိကန်ပြည်ထောင်စုကိုယ်တိုင်ကတွန်းအားပေးနေတာပါအာဆီယံရဲ့ဘုံသဘောတူညီချက်5ရပ်ကိုစစ်ကောင်စီဘက်ကအကောင်အထည်ဖော်ဖို့ပြက်ကွက်နေပြီးမြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကမေလ10ရက်နေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်မြန်မာရေးသုံးသက်သူဒေါက်တာခင်ဇော်ဝင်းကတော့အခုထိပ်သီးဆွေးနွေးပွဲရလဒ်နောက်ပိုင်းမှာအပြောင်းအလဲရှိလာမယ်လို့မျှော်လင့်ကြောင်းသူကပြောပါတယ
်ကြည့်ရတော့တော်လေးတော့ဒီခါတော့ကြည့်ရအောင်သူရေးယူလို့မရဘူးချင်းနော်ဟိုတွေ့တဲ့ပြောင်းလဲမှုတွေရတာတိကျတဲ့နောက်လာတော့ဒီမှာဖြစ်ခဲ့ရလေရှိရလေနော်ဆိုတော့အာဆီယံတစ်ဖက်တည်းလုံးနေလို့တော့အာဆီယံကပြောလို့ဆိုရင်သူများတွေကသာဝေဖန်တာကျွန်တော်ကတော့အာဆီယံကဟိုသူလုတ်တဲ့ဓာတ်တွေလုတ်တယ်ထင်ပါတယ်ထဲမဲ့သူကဂိမ်းမစားဘူးလေဒီဘက်ကဂိမ်းမစားဘူးအခုက US ကပြောင်းလာပြီဆိုလို့ရှိရင်သူတို့ဟိုတကယ်ကြောခဲ့ပြီလေသူတို့ဘက်ကလည်းဟိုအာဆီယံနဲ့ US ဘက်ကလည်းပါတီရောက်သူတွေလည်းဆိုအောင်ဆွေးနွေးလိမ့်မယ်ဆွေးနွေးပြီးရလာကြလေဖြစ်ရတဲ့နေရာနဲ့သူတို့တိုင်တွေ့ရလိမ့်မယ်ကျွန်တော်တို့ဆင်ပါတယ်ဒါပေါ်တီမဟုတ်တော့ဘူးခင်ဗျာပြောချင်ပါတယ်နော
်ဒါပေမဲ့လည်းအာဆီယံပြည်ညင်အရာကန့်သက်ချက်တွေနဲ့အာဆီယံနိုင်ငံတွေရဲ့သဘောတဘာဝအရာအာဆီယံရဲ့မြမအရေးဖြည့်ရှင်ဖို့ကြိုးပမ်းမှုဟာထိရောက်မယ်လို့မယူဆသူတွေလည်းရှိပါတယ်နိုင်ငံရေးလေလာသူဦးရဲထွန်းကတော့ဒီထိပ်သီးဆွေးနွေးပွဲကနေမြန်မာအတွက်အားရချေနဲ့စရာရလက်ထွက်လာဖို့မမျှော်မှန်းဘူးလို့ဆိုပါတယ
်။အဲဒီလိုပါပဲစိတ်ပြီးတော့တိတိယယောက်တော့မဖြစ်နိုင်ဘူးပေါ့နော်။ပြင်အေဖျာရဲ့စင်ကိုနိုင်ကိုလိုက်တာလဲမြန်မာနဲ့ပတ်သက်ရင်သဘောထားကဟိုတနေ့အတင်းဝင်နိုင်ငံတွေအတင်းမှာသဘောထားကစိတ်ပြီးတော့မမီဘူးပေါ့နော်။အဲဒီမလေးရှားတို့အင်ဒိုနီးရှားတို့စင်ကာပူတို့အဲ့နိုင်ငံတွေကလည်းအင်းအပြင်းထန်တဲ့ဘောရှိရပါ့။လာအိုတို့၊ဗီယက်နမ်တို့နော်၊ကမ္ဘောဒီးယားတို့အဲ့ဒီနိုင်ငံတွေကတော့နည်းနည်းပြော့တာပေါ့။ဆိုတော့သူရဲ့အတင်းက အဆုံးဖြတ်ချက်တစ်ခုချမယ်ဆိုရင်အားလုံးသဘောတူတယ်နဲ့မှချနိုင်မှာဆိုတော့တိတ်ပြီးတော့ဒီသူတို့ရဲ့အခုတွေ့ဆုံဆင်းနေမှုကတော့တိတ်ပြီးတိတိယောက်ယောက်တော့ဖြစ်နေလို့တော့မဖြစ်ဘူ
းမြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်ပါလူသားချင်းစာနာကူညီမှုအကူအညီပေးရေးမှာစစ်ကောင်စီအပြင်NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကပါထိဆက်သွားဖို့လိုတယ်လို့မလေးရှားနိုင်ငံဘက်ကပြောထားတာပါအခုထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာလဲအမေရိကန်အစိုးရအရာရှိတွေကိုရောအာဆီယံနိုင်ငံတချို့ကတန်တမန်တွေကပါ NUG တာဝန်ရှိသူတချို့ကိုတွေ့ဆုံတာတွေရှိခဲ့ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းအထွေထွေအကြီးအကဲမှုဒေါက်တာနန္ဒာလှမြင့်ကတော့တီဇဲဆိုးရနဲ့နီနီကက်ကက်ဆက်ဆံဆောင်ရွက်တာကပိုပြီးထိထိရောက်ရောက်ရှိမယ်လို့သူမြင်ကို VOA ကိုပြောပါတယ်
။ဖြစ်ပေါ်လာတဲ့အခြေအနေကိုနားလည်ပြီးတော့လက်တွဲပူးပေါင်းဆောင်ရွက်တာကကျွန်တော်နိုင်ငံနဲ့ကျွန်တော်ပြည်သူတွေအတွက်ပိုပြီးတော့ထိရောက်မှုရှိနိုင်မယ်လို့မြင်တယ်။နိုင်ငံကတန်ဝိုင်းအနေနဲ့ကမြန်မာနိုင်ငံမှာလက်ရှိတီဇဲအဆိုးရနဲ့ဆွေးနွေးမှုကလည်းပိုပြီးထိရောက်မှုရှိမှာပေါ့။နီကက်ဆိုတာဆက်ဆံမှုနဲ့နားလည်မှုရှိရှိနဲ့မဆက်ဆံမဲနဲ့တရားမှုဖွဲ့စည်းထားတဲ့ဖွဲ့စည်းလို့ပြညာထားတဲ့သူ့အကူဒါအတိမပြုခြင်းကခုနကနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းအပေါ်မှာပြန်ရှောင်းမဲ့အရေးအတွက်ကိုအထောက်အကူဖြစ်မဲ့စားတာပို့ပြီးတော့ကိစ္စတွေကိုကျွန်တော်ကမြင်တာပေါ့နော်ဟိုမိမိလိုချင်တဲ့အစိုးရတည်းရဲ့ဟိုမဖြစ်မချင်းဖြစ်အောင် PRP ဆောင်ရွက်မယ်ဆိုတာမျိုးကတော့လက်တွေ့နေတော့မနည်းတဲ့ဘူးပေါ့လေကျွန်တော်တို့ကဒီလိုပဲမြင်တယ်ကျွန်တော်တို့နိုင်ငံနဲ့နိုင်ငံသားတွေအတွက်တော့အကျိုးရှိတဲ့လုပ်ရမဟုတ်ဘူးပို့ပြီးတော့စိုးရွားစေတယ်ပို့ပြီးတော့ခက်ခဲဖြစ်စေမဲ့လမ်းကြောင်းမျိုးကိုနိုင်ငံတကာကမရွေးချယ်သင့်ဘူးလို့ပဲကျွန်တော်ပြောချင်တယ်ခင်ဗျာ
မြမအရေးတွေမှာတက်ကြွလှုပ်ရှားစွာပါဝင်နေတဲ့မတ်တင်စာရွှင်လက်ကြီးကတော့ဒီဆွေးနွေးမှုကထွက်လာမဲ့ရလက်တွေဟာမြမနိုင်ငံအတွက်ထိရောက်စေဖို့မျှော်လင့်နေတာပါဒါပေမဲ့လည်းအာဆီယံကလက်တွေဆောင်ရွက်နေတာတွေကအလံဝင်းနေသေးတယ်လို့သူကအခုလို VOE ကိုပြောပါတယ
်ဒီလာမဲ့အာဆီယံဆမ်မစ်မှာဒီစစ်ကောင်စီဘက်ကဒီကိုယ်စားလှယ်တွေကိုမဖိတ်ဘူးဆိုရယ်အမေရိကန်ဆုံးဖြတ်ချက်ကိုကျွန်တော်တို့ကြိုဆိုရယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းအမေရိကန်ကဒီ NUG အစိုးရနဲ့ပြည်သူအစိုးရဟိုကိုယ်စားလှယ်တွေနောက်ဒီတော်လှန်ရေးအင်အားစုတွေဘက်ကလည်းဖိတ်ကြားမှုမရှိဘူးဆိုတာလည်းကျွန်တော်တို့သတိပြုဖို့လိုပါတယ်ဆိုတော့ဒီအာဆီယံအရေးဆွေးနွေးဖို့เนาะမြန်မာနိုင်ငံအရေးကိုဆွေးနွေးဖို့ကျွန်တော်တို့အများကြီးမျှော်လင့်ချက်ရှိရယ်ဆိုပေမဲ့တစ်ချိန်တည်းမှာဒီအမေရိကန်ပါဝင်ကမ္ဘာနိုင်ငံအသီးသီးကဒီမြန်မာအရေးကိုဖြည့်ရှင်းဖို့ဆိုရင်အာဆီယံကိုဥထိပ်ထားနေတာကိုကျွန်တော်တို့မြင်ရတယ်ဒါကလွဲမှားတဲ့အယူဆလို့မြင်ပါတယ်အာဆီယံဒီဘယ်တော့မှမြန်မာဒီမိုကရေစီအရေးနဲ့မရက်တည်ခဲ့ပါဘူးဆိုတော့ဟိုကျွန်တော်တို့ ਨੇ အိန္ဒိယန်ဒီအိန္ဒိယန်ဒေတာအတွင်းဟိုအစုအဖွဲ့ဖြစ်ခြင်းဖြစ်ပါလိမ့်မယ်ဒါပေမဲ့မြန်မာအရေးကိုဖြည့်ရှင်းဖို့အာဆီယံကိုအကူအညီတောင်းလေအာဆီယံရဲ့ဒီဆုံးဖြတ်ချက်နောက်ကိုပဲလိုက်မယ်ဆိုတာဒီဒါစစ်မှန်တဲ့အဖြစ်ကိုဥမတည်ဘူးလို့ကျွန်တော်တို့ယူဆပါတယ်
အမေရိကန်နိုင်ငံဘက်ကတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကြတယ်လို့ပြောပါတယ်။မြန်မာအရေးဟာလာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးစရာအကြောင်းအရာတစ်ခုဖြစ်သေးကြပေါ့ရှိမယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်ရှင်။
မင်းကျန်တိုင်းပြပြပေးခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်မြန်မာအရေးသုံးသပ်သူတွေရဲ့အမြင်သဘောထားတွေပါတစ်ဆက်သေးပါပဲဒီဆွေးနွေးပွဲနဲ့ပတ်သက်လို့ NUG အာဆီယံတပ်အမတ်ကြီးနဲ့တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်ကြရအောင်ပါမြန်မာအရေးဖြည့်ရှင်ရမှာအာဆီယံကိုဗဟုပြုစဉ်းစားနေတာအာဆီယံဘုံသဘောတူညီချက်တွေကိုအခြေပြုစဉ်းစားဆောင်ရွက်တာဟာလက်တွေ့မကျနိုင်တော့ဘူးလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အာဆီယံတပ်အမတ်ကြီးဥပိုလာတင်က VOE ကိုပြောပါရယ်မနက်ဖြန်ကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့ဥပိုလာတင်သဘောထားတွေကိုကိုစောမိုးကျော်တွေ့ဆုံမေးမြန်းချင်းဥပိုလာတင်ကအခုလိုစပြောပါရယ
်ဟုတ်ပဲကမ္ဘာမှာဒီမိုကရေစီအားစုတွေနဲ့အာဏာရှင်တွေကြားထဲမှာအပြိုင်မှုဖြစ်နေတဲ့အင်တာအရေးကြီးတဲ့ကာလမှာအမေရိကန်ပြည်ထောင်စုရဲ့အာဆီယံနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုရဖို့စူးစမ်းတဲ့အခါမှာဘလောက်အရေးကြီးတယ်ဆိုတာကျွန်တော်နားလည်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပဲကျွန်တော်တိုင်းဒီကိစ္စဟာလည်းပဲဒီရှေ့တောင်အာရှဒေသတွေမကဘူးအာရှပစိဖိတ်တွေကတခုလုံးရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုချိန်ချောက်နေတဲ့နေသားမှာရှိတဲ့အတွက်ဒါတွေကိုတော့ကျွန်တော်ကလေးလေးနက်နက်ဝိုင်းဝန်းစဉ်းစားပြီးတော့ဒီအာဆီယံတွေကဆောင်ရွက်ခဲ့ကြတဲ့ကျွန်တော်ပုံသဘောတူညီချက်9ရက်ဟာအခုတနှစ်ကျော်ကာလပေါ့နော်လုံးဝအကောင့်ထဲပေါ်ဆောင်ရွက်နိုင်စမ်းမရှိတဲ့ကာလမှာဒီထက်ပိုပြီးတော့လက်တွေ့ကြတယ် ကျွန်တော်တို့ဖြစ်ပေါ်နေတဲ့အနည်းဆုံးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာစိုးဝါနေတဲ့အခြေအနေတွေကိုအမြန်ဆုံးကူညီဖြည့်ရှင်းပေးနိုင်မဲ့လက်တွေ့ကျတဲ့နည်းနာတွေကိုအမေရိကန်ပြည်ထောင်စုအစိုးရဘက်ကကောကျွန်တော်အာဆီယံခေါင်းဆောင်ဘက်ကခေါင်းဆောင်တွေဘက်ကကောပေါ့နော်ပုံမှန်လင်းလင်းလက်တွေ့ကျကြချင်းကဆွေးနွေးပေးကြဖို့တော့ကျွန်တော်တို့တော့တိုက်တွန်းထားပါရခင
်ဒီခုအာဆီယံမှာဆိုလို့ရှိရင်မလေးရှားကနေပြီးတော့ဒီ NUG ကိုအလို့သဘောဆက်ဆံဖို့မကြသေးမီကပြောဆိုတိုက်တွန်းလာကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီ ASEAN နဲ့ NUG ရဲ့ဆက်ဆံရေးရောဘယ်လိုရှိပါလဲ
ဟုတ်ကဲ့ခင်ဗျဟိုတကယ်လမ်းပြောရမဆိုရင်တော့ ASEAN တစ်ဖွဲ့လုံးအနေနဲ့ဆက်ဆံရေးရတော့အားရဖို့မကောင်းဘူးလို့ကျွန်တော်တို့ကတော့ပုံမှန်လေးလေးပြောကြရမှာဖြစ်ပါတယ်ဘာလဲဆိုတော့ကျွန်တော်ကမခန့်ခင်ကလေးကရောခန့်ပြီးတဲ့အချိန်မှာကော ASEAN ခေါင်းဆောင်မှုပေါ့နော် ASEAN Secretariat နဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကအမြဲတမ်းပဲဟိုအကြောင်းကြားစာတွေကျွန်တော်ရဲ့ပြည်သူလူထုရဲ့စိုးရိမ်ချက်တွေလိုလားချက်တွေမျှော်လင့်ချက်တွေကိုစင်ဆက်မပြတ်ကျွန်တော်ပေးပို့ခဲ့ပါတယ်သို့တော်လည်းပဲဒီနေ့အချိန်ထိတော့အာဆီယံခေါင်းဆောင်မှုစီကတစုံတရာအပြုသဘောဆောင်တဲ့အတိမပြုမှုတို့တုံ့ပြန်မှုတို့ကျွန်တော်မရခဲ့ပါဘူးသို့တော်လည်းပဲတစ်ချိန်တည်းမှာကျွန်တော်ရဲ့ bilateral relations ပေါ့လေတနိုင်ငံချင်းနဲ့ဆက်ဆံရေးကိစ္စမှာတော့ခုနဖော်ပြခဲ့တဲ့မလေးရှား Indonesia Philippines Singapore ဘရူနိုင်းအစရှိတဲ့မြန်မာပြည်သူလူထုရဲ့နှွေးဦးတော်လိုင်းရဲ့အသံတွေကိုလေးစားတမိုးထားတဲ့နိုင်ငံများနဲ့ဆက်ဆံရေးကတော့တနည်းတခြားပို့ပြီးတော့နှိကပ်ကောင်းမွန်လာတယ်လို့ပြောမှာဖြစ်ပါတယ်ခင
်အာဆီယံနောက်ွယ်ကနေပြီးတော့အာဆီယံကိုပဲပုံချနေတယ်ဆိုတာမျိုးပေါ့နော်လွှဲချပြီးတော့လုပ်နေတယ်လို့သုံးသပ်တာပြုလဲရှိတယ်ဟောဘယ်ပါပြင်သစ်ကပဲဖြစ်ဘယ်ကအာဆီယံမူငါချက်အာဆီယံမူငါဒေတာရင်းကလောက်အောင်မယ်ဆိုတာမျိုးပဲပြောနေတယ်ပေါ့နော်ဆိုတော့ဟိုတကယ်တမ်းသူတို့ဟိုသူရောက်ရောက်မလုပ်သေးဘူးလို့ပြောတာမျိုးရှိပါတယ်ဥပ္ပလတင်တို့ဘယ်လိုမြင်ပါလဲ
အမှန်တကယ်ပြောရမယ်ဆိုရင်တော့ဒီလွန်ခဲ့တဲ့2021ခုနှစ်ဧပြီလ24 25ခရီးကချမှတ်ခဲ့တဲ့ဒီအာဆီယံဘုံသဘောတူညီချက်9ရပ်ဟာဘယ်တစ်ချက်မှထိထိရောက်ရောက်အောင်အောင်မြင်မြင်အကောင့်ထွေဖော်နိုင်စွမ်းမရှိဘူးဆိုတာအလုံးအသိပဲဖြစ်ပါတယ်ဒါကြောင့်မို့မူအားဖြင့်တော့ကျွန်တော်တို့ကအာဆီယံကိုဟိုဗဟုပြုပြီးတော့တော်လကောင်အာဆီယံဘုံသဘောတူညီချက်ငါးရက်ကိုဘုံဟိုဗဟုပြုပြီးတော့လကောင်အဖြေရှာဖို့စဉ်းစားမှုဟာဆက်အဆက်မှုမရှိတော့ဘူးပေါ့နော်လက်ပဂရိအခြေအနေတွေနဲ့လက်တွေ့ကျကိုက်ညီမှုတွေမရှိတော့ဘူးဒါကြောင့်မို့လို့ကျွန်တော်တို့ပို့ပြီးတော့လက်တွေ့ကျထိရောက်တဲ့နိုင်ငံတကာမိသားစုကရောဟိုတာဝန်ခံပြီးတော့ဆောင်ရွက်နိုင်မဲ့စဉ်းစားမှုမျိုးကိုပြောင်းလဲစဉ်းစားပြဖို့ကျွန်တော်တို့တော့တိုက်တွန်းနေခဲ့ပြီးဖြစ်ပါတော့ဒီအာဆီယံကိုဘုံသဘောတူဘုံသဘောထားပြီးတော့ဘဟုပြုပြီးတော့စဉ်းစားကြရတော့ဖြင့်ရက်တင်ပြီးတဲ့မြန်မာပြည်သူတွေကိုတကယ်ကူညီခြင်းနဲ့ဆိုရင်တော့တာဝန်ခံမှုတာဝန်ယူမှုနဲ့အတူဒီချက်ပို့ပြီးတော့လက်တွေ့ကြတဲ့စဉ်းစားမှုမျိုးကိုနိုင်ငံတကာဒီမိုကရေစီအင်အားစုတွေအားလုံးကဝိုင်းဝန်းစဉ်းစားဆုံးဖြတ်ပေးဖို့အချိန်တော့ကြာနေပြီဆိုတာတော့အမေရိကန်ပြည်ထောင်စုအပါဝင်ကျွန်တော်တို့က EU ပါဝင်နိုင်ငံတကာမိသားစုကိုကျွန်တော်မိဘပြည်တွေတွေကိုစားတော့လင်းလင်းနဲ့တိုက်တွန်းနေပါတယ
် NUG ASEAN တပ်အမတ်ကြီးဦးဘိုလာတင်နဲ့ကိုဆောင်မိုးကျော်တို့တွေ့ဆုံမေးမြန်းခဲ့တာနားဆင်ခဲ့ရတာပါရှင်အခုဆက်ပြီးတော့စစ်တွေတက္ကသိုလ်မှာရိုဟင်ဂျာကျောင်းသားတွေတက်ရောက်ခွင့်ပြုတဲ့သတင်းပြောပြပေးပါမယ်ရခိုင်ပြည်နယ်မှာဆယ်စုနှစ်တခုကြာတက္ကသိုလ်တက်ခွင့်ပိတ်ပင်ခံထားရတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတွေဒီနှစ်တက္ကသိုလ်တက်ခွင့်ပြုလိုက်တယ်လို့သိရပါဗျ။ရိုဟင်ဂျာကျောင်းသားတွေကတော့ကျောင်းတက်ခွင့်ရလို့ဝမ်းသာပေမဲ့ဆယ်စုနှစ်ကြာတက္ကသိုလ်နဲ့ဝေးနေတာမို့စိုးရိမ်မှုတွေတော့ရှိနေပါဗျ။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်မှာဆယ်စုနှစ်ကြာတက္ကသိုလ်တက်ခွင့်ပိတ်ပင်ခံထားရတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတွေကိုတက္ကသိုလ်တက်ခွင့်ပြုလိုက်တာကြောင့်ကျောင်းအပ်ထားတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတရာကျော်အထိရှိတယ်လို့စစ်တွေတက္ကသိုလ်ကျောင်းသားတမကပြောခွင့်ရကိုကျော်နိုင်ထေးကပြောပါတယ
်ကျွန်တော်တို့ဒီတက္ကသိုလ်စစ်တွေတက္ကသိုလ်ကျောင်းသွန်းထားတာကတော့တရာကျော်လောက်ရှိပါတယ်ဒါကဒီတစ်ခုတည်းပါအဝိဇ္ဇင်မှာအဝိဇ္ဇင်ကျောင်းကိုလည်းအခုဟိုခေါ်ဖို့ရှိပါတယ်ဒါကတော့ဟိုအဝိဇ္ဇင်ဆိုင်နဲ့ပို့ပြီးများလာမှာဖြစ်ပါတယ်ဟိုတတိယအနေနဲ့ပေါ့နော်ဟိုအခုလောလောဆယ်ကတော့ဒီအနေနဲ့တရာကျော်လောက်ရှိပါတယ်စစ်တွေတက္ကသိုလ်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်တုန်းကဒေသခံမွတ်စလင်တွေနဲ့ရခိုင်ပြည်သူတွေအကြားလူမျိုးရေးဆန်ဆန်ပြည်ပခါတွေဖြစ်ပွားခဲ့တာကြောင့်အစိုးရအနေနဲ့လုံခြုံရေးအကြောင်းပြပြီးရိုဟင်ဂျာမွတ်စလင်တွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်ထားခဲ့တာပါပ ီးခဲ့တဲ့2018ခုနှစ်မှာတော့ရိုဟင်ဂျာအကြောင်းသူအကြောင်းသားတွေအတွက်မောင်းတော်ဘူးဒီတောင်နဲ့စစ်တွေစတဲ့မြို့နယ်တွေမှာတီးတန့်စင်တာ3ခုဖွင့်ပြီးတက္ကသိုလ်ပညာရေးသင်ယူခွင့်ပြုခဲ့ပေမဲ့မြန်မာစာပထဝီနဲ့သမိုင်းဘာသာကိုသာသင်ကြားခွင့်ရခဲ့ပါတယ်။ဒီနှစ်မှာတော့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ဘာသာကန့်သတ်ချက်မထားပဲတက္ကသိုလ်ပညာသင်ကြားခွင့်ရရှိကြပါတယ်။လက်ရှိစစ်တွေတက္ကသိုလ်မှာကျောင်းတက်ခွင့်ရသူတွေဟာပြီးခဲ့တဲ့2020ခုနှစ်ကတက္ကသိုလ်ဝင်ဆံမေးပွဲအောင်မြင်ထားတဲ့သူတွေကိုသာလက်ခံတာဖြစ်ပြီးကျန်ရိုဟင်ဂျာမွတ်စလင်ကျောင်းသူကျောင်းသားတွေကတော့တက်ရောက်ခွင့်မရကြဘူးလို့စစ်တွေတက္ကသိုလ်မှာတက်တဲ့ရိုဟင်ဂျာကျောင်းသားတဦးက VOA ကိုပြောပါတယ
်။ဒီ2020ပြည်ပကဖြစ်ပြီးနောက်ပိုင်းစစ်စုနဲ့အကြပြီးမှကျွန်တော်တို့လူမျိုးနှမျိုးဂျာမန်ကျွန်တော်စစ်စုနဲ့ကြာဟိုတက္ကသိုလ်တက်ခွင့်မရခဲ့ဘူး။အဲ့ချိန်ဆိုရင်ကျွန်တော်ကငငယ်တုန်းပဲအဲဘာဖြစ်ဖြစ်ကျွန်တော်တို့2020ခုနှစ်တော့2020မှာကျွန်တော်တို့တက္ကသိုလ်ဆောင်ပွဲအောင်မြင်ခဲ့တယ်။ဒီတော့ကျွန်တော်တို့အခွင့်အရေးတစ်ခု2020နှစ်မှာကျွန်တော်တို့အခွင့်အရေးတစ်ခုချင်းလာတယ်ကျွန်တော်တောင်းတခွင့်ရမယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါကိုတော့လယ်ဝန်တာဗီတီဖြစ်တယ်ကျွန်တော်တို့တော့ရဲငွေဝန်တာတယ်လို့မျိုးတက်ခွင့်ရလို့ဒီတော့နောက်တစ်ခုကတော့ကျွန်တော်တို့ကအခုတော့ဟိုကတက္ကသိုလ်ကလက်ခံလိုက်ပြီးကျွန်တော်တို့ကိုတောင်းတခွင့်ရမယ်ဆိုပြီးတော့ဒီတော့ကျွန်တော်တို့ကိုစနေရနေ့လာဘွယ်လို့လေဖြောရတာရှိတယ်တချို့ဟိုကကျွန်တော်တို့ယူနီယာဟိုက2020အောင်တဲ့နစ်ကိုပဲသွင်းနေတာအကုန်လုံးကိုသွင်းနေတာမဟုတ်ဘူးဟိုက2020နှစ်ကနေ2020တိဆက်မဖြစ်တာမှ2020အောင်မြင်ခဲ့တော့ကြောင့်သာတောင်းသူတွေပဲသွင်းနေတာရခိုင်ပြည်မစလို့တဲ့
ဒီနေ့တက္ကသိုလ်တက်ခွင့်ရခဲ့တဲ့အဲ့ဒီရိုဟင်ဂျာចောင်းသားကတော့ចောင်းတက်ခွင့်ရတဲ့အတွက်ဝမ်းသာပေမဲ့ဆယ်စုနှစ်တစ်ခုကြာပြီးမှအတိုင်းဝိုင်းနှစ်ခုကြာကျောင်းပြန်တက်ရမှာနဲ့ပတ်သက်ပြီးအဆင်မပြေမှာကိုစိုးရိမ်မိတယ်လို့အခုလို့ပြောပါတယ
်ကျွန်တော်ကလည်းအလယ်ဝန်းသာပျော်မိတယ်ပီတီဖြစ်နေတယ်ကျွန်တော်ဒီလိုမျိုးဘေးတော့ကမှမထင်ခဲ့ဘူးဘာဖြစ်လို့ဆိုတော့စီစူးနေချသွားပြီဆိုတော့ကျွန်တော်ဒီလိုဖက်ခွင့်ရမယ်လို့ကျွန်တော်ဘေးတော့ကမှမမြင်လင်းခဲ့ဘူးမမြင်လင်းခဲ့တာတွေဖြစ်ခဲ့တာတော့ကျွန်တော်တို့အဖဖကကူညီပေးခဲ့တဲ့ចောင်းသားသမဂ္ဂတွေညခိုင်ចောင်းသားသမဂ္ဂတွေမွတ်စလင်ចောင်းသားသမဂ္ဂတွေကိုအားလုံးကိုကျေးဇူးတင်တယ်ကျွန်တော်ကဒီလိုမျိုးလုပ်ခဲ့တဲ့အတွက်ဒါပေမဲ့ကျွန်တော်တို့တကူဟိုဟာဖြစ်နေတာယင်ထဲမှာကျွန်တော်မိခွင်းဖြစ်နေတာကျွန်တော်စီစုနဲ့ကြပြီးမှလူမျိုးနှမျိုးကြမှာကျွန်တော်ကြောင်းပြန်ပြင်ရမယ်ဆိုရင်တကူခုတစုံတကူပြဿနာဖြစ်ရင်ဒီတော့တကူခွဲလူမျိုးပြဿနာတွေဖြစ်လာရင်ကျွန်တော်တို့စိတ်ကြီးကပါရှိလေအဲ့လိုမျိုးတွေမိခွင်းဖြစ်လာတယ
်ရိုဟင်ဂျာမွတ်စလင်အများစုဟာရခိုင်ပြည်နယ်အတွင်းဘူးဒီတော်မောင်းတော်ကြောက်တော်မြေပုံမင်းပြကြောက်ဖြူနယ်စစ်တွေမြို့နယ်တွေမှာနေထိုင်ကြတာပါအများစုကတော့နိုင်ငံသားစီစီရေးကပြားမရှိကြပါဘူးစစ်ကောင်စီကပြီးခဲ့တဲ့ဧပြီလ1ရက်နေ့ကစပြီးတမျိုးနယ်နဲ့တမျိုးနယ်ခရီးသွားလာမယ်ဆိုရင်အသက်16နှစ်ပြည့်ပြီးသူတိုင်းနိုင်ငံသားစီစီရေးကပြားပြရမယ်ဆိုပြီးထုတ်ပြန်ထားပါတယ်။ဒါကြောင့်လဲရိုဟင်ဂျာចောင်းသူចောင်းသားတွေကိုစစ်တွေတက္ကသိုလ်ကလက်ခံခဲ့ပေမဲ့လို့နိုင်ငံသားစီစီရေးကပြားမရှိတဲ့တခြားမျိုးနယ်တွေကရိုဟင်ဂျာမွတ်စလင်ចောင်းသားတွေအတွက်တော့အခက်အခဲတွေရှိနေတယ်လို့အဲ့ဒီရိုဟင်ဂျာចောင်းသားကပြောပါတယ
်။နေပိုင်းကလာမယ်ဆိုရင်စစ်တွေမဟုတ်ပဲနဲ့ကျောက်တော်တို့မောင်တော်တို့မြန်မာတို့အဲ့လိုနေပိုင်းကလာမယ်ဆိုသူတို့မှနိုင်ငံသားကမရှိဘူးကျွန်တော်တို့နိုင်ငံသားကမသိဘူးသူဆိုရင်ဒီနိုင်ငံသားကတော့မသိဘူးဆိုတော့သူတို့တော့ကြောင်းတက်ခွင့်မရှိဘူးလားသူတို့တော့အချိန်ချင်းဘယ်လိုမျိုးရှိလဲအဲ့လိုမျိုးပြီးတော့ကျွန်တော်တို့2000နှစ်ကနေအောင်တဲ့ကျောင်းသားတွေ2020တိ2020ပဲကျောင်းဝင်ခွင့်ရတာအဲ့လိုစဉ်2000နှစ်ကနေ2018 2009တိအောင်ခဲ့တဲ့ကျောင်းသားကျောင်းသူတွေကသူတို့တော့ဘယ်လိုမျိုးတွေရှိလဲအဲသူတို့တော့အဲ့ဒါဆုံးရှုံးမှုလားသူတို့တော့နောက်ထပ်အရှိရောမှုလားအဲသူတို့လည်းချက်ခုခုစိုးရိမ်မှာပေါ့ကျွန်တော်တို့တက်ခွင့်ရတယ်သူတို့ကြချက်ခွင့်မရဘူ
းရိုဟင်ဂျာမွတ်စလင်တွေကိုကျောင်းပြန်တက်ခွင့်ပေးလိုက်တာနဲ့ပတ်သက်ပြီးတပ်ဆိုင်ရာပညာရေးတာဝန်ရှိသူတွေကိုမေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းစစ်ကောင်စီကလက်ခံသုံးစွဲခြင်းမရှိပါဘူးရခိုင်ပြည်နယ်အတွင်း2012ခုနှစ်ကလူမျိုးရေးစံတဲ့ပြည်ပခါတွေဖြစ်ပွားပြီးကြတဲ့ကမွတ်စလင်နဲ့ရခိုင်အတိုင်းဝိုင်းကိုတီးကြခွဲထားသလိုမွတ်စလင်တွေကိုလည်းအသွာအလာကန့်သက်တင်းကြပ်မှုတွေပြုလုပ်ထားပါဗျ။2018ခုနှစ်အရေးခင်းနောက်ပိုင်းတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေတစ်ဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ရသလိုပြည်တွင်းမှာလည်းကြံတဲ့သူအများစုကလည်းဒုက္ခသည်စခန်းတွေမှာနေကြရပါဗျ။လက်ရှိမှာတော့ရခိုင်နဲ့မွတ်စလင်တွေအကြားကောင်းမွန်တဲ့ဆက်ဆံရေးတွေရှိလာသလိုလူမျိုးစုအလုံးပါဝင်တဲ့ပျော်ပွဲရှင်ပွဲတွေဘလုံးပွဲတွေကိုလည်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကဥဆောင်ပြီးတော့ကျင်းပနေတာကိုလည်းတွေ့မြင်နေရပါတယ်ခင်ဗျာ
ရိုဟင်ဂျာចောင်းသားတွေဒီနေ့တက္ကသိုလ်တက်ခွင့်ရတဲ့တရင်ကိုညဉ့်ညံပြပြခဲ့တာပါဒီကနေ့ညရဲ့တရင်ပြပိုချက်တွေကတော့ကျလောက်ပါပဲ
VOA အစီအစဉ်တွေကို Radio Yuvin Dan ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
် VOA American တန်ရဲ့ပို့တဘူးညပိုင်းမြန်မာဘာသာအသံလွှင့်အစီအစဉ်ကိုည9နာရီကနေ10နာရီထိ92.32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1905တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗိုလ်တပူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဒီထဲကမှဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဒေါက်တာတန့်စော်ရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်မှာတော့အပူတန်ကြောင့်ကျန်းမာရေးထိခိုက်မှုတွေအကြောင်းပြောပြပေးထားပါတယ်။မြမနိုင်ငံမှာနွေရာသီကုံဆုံးဖို့နီးကပ်လာပေမဲ့အပူတန်ကတတိထားရမယ့်အခြေအနေပဲဖြစ်ပါတယ်။အပူတန်ကြောင့်ကျန်းမာရေးထိခိုက်စေနိုင်ပြီးဒါကြောင့်နေပူရဲထွက်ရရင်ကျန်းမာရေးမထိခိုက်အောင်ဘာတွေလုပ်သင့်လဲဆိုတာလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ဆက်ပေးထားပါတယ်ရှင
်။ရာသီဥတုအပူတန်ပြင်းထန်မှုကြောင့်ကျွလေးရတဲ့ကျန်းမာရေးပြဿနာတွေထဲမှာအပူတန်ကြောင့်ချက်တက်ခြင်းအပူတန်ကြောင့်သွေးပေါင်ကျခြင်းနဲ့အပူတန်ကြောင့်သတိလစ်ခြင်းတွေကိုအများဆုံးကြုံတွေ့ခံစားကြရတာပါအပူတန်ပြင်းထန်မှုကြောင့်ဖြစ်တဲ့ကျန်းမာရေးပြဿနာတွေကိုကြုံတွေ့ခံစားကြရပြီဆိုရင်ဆေးရုံစင်ကဲကိုမရောက်ခင်မှာရှေးဥတနာပြုစုမှုနည်းလမ်းတွေနဲ့တနိုင်သမျှပြုစုဆောင်ရှောက်ပေးထားဖို့လိုအပ်တယ်လို့သိရပါတယ်အပူတန်ပြင်းထန်မှုကြောင့်ကျန်းမာရေးပြဿနာကြုံတွေ့နေရတဲ့သူကိုဘယ်လိုနည်းလမ်းတွေနဲ့ရှေးဥတနာပြုစုမှုပေးထားသင့်ပါလဲလို့မေးကြည့်တဲ့အခါတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာအဲ
့တော့ heat related disorder ထဲမှာအရေးကြီးဆုံး၃ခုပါရှေးမှာဆက်ပြောခဲ့တယ်အပူတန်ကြောင့်ချက်တဲ့ချင်းအဲ့ဒါကဒီ exhaustion လို့ခေါ်တဲ့เนาะအပူချောင်းသွေးပေါင်ကျတဲ့လက္ခဏာတွေရှိတယ်။ heat stroke လို့ခေါ်တဲ့အပူတန်ကျသတိလက်ချက်ရှိတယ်ပေါ့နော်။အဲ့တော့ဒီအပူတန်ကျချွတ်တက်တဲ့လူစဉ်တော့ရှင်းမလဲ။သူကဒီအပူထဲမှာလှုပ်လှုပ်ရင်းနဲ့ချွတ်တက်တယ်ဆိုရင်ဆရာကအေးမြတဲ့နေရာကိုရွှေ့မယ်။ပြီးလို့ရှိရင်သူ့ကိုဓာတ်စားရည်လုံးလုံးလောက်ပေးမယ်။သူ့ရဲ့ဒီကြွက်သားတွေကိုနားပေးမယ်။ပြီးလို့ရှိရင်เนาะဆရာတို့ကအဲဓာတ်ရည်ဝက်တနိုင်လောက်နားပြီးရောတဲ့သူဟိုပုံမှန်လှုပ်လှုပ်တဲ့လူဆိုရင်ပြန်လှုပ်လို့ရတယ်လို့ပြောပါတယ်။ဒါကြောင့်မလို့ဒီအပူတန်ကြောင့်ကျွတ်တက်တဲ့လူတွေအတွက်ကတော့ဓာစာဓာတ်ဖြည့်ခြင်းပေးခြင်းရတာလေဒါရှိဥတ္တရာဖြစ်နေဖြစ်ပါမယ
်။အပူတန်ကြောင့်သွေးပေါင်ချပြီးမူးဝေနေတဲ့သူတွေကိုတော့ဓာစာရည်တိုက်ရုံနဲ့မလုံလောက်ပဲပက်လက်လဲလျက်အနေထားမှာထားပြီးအပူတန်ရောကျစေမဲ့နည်းလမ်းတွေပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာ
။ဒုတိယဖြစ်တဲ့ heat exhaustion နော်အဲ့တော့ heat exhaustion ကိုဆရာတော့ဘယ်လိုလုပ်သိမလဲဆိုတော့လုံတိုင်မှာလုံနေတဲ့လူပြောက်ကမူးဝေပြီးတော့လဲတယ်နော်အဲဒဲမလို့ဖြစ်တယ်ခြေပြားလက်ပြားတွေကအေးဆက်နေတယ်သူကုံလုံးညံ့နေဆိုရင်တော့ဆရာတို့ကဒါ heat exhaustion ပေါ့နော်ဒီအပူတန်ကြောင့်သွေးပေါင်ကြီးကျလာပေါ့နော်ဒါဆိုရင်တော့သူ့ကိုတော့အေးမြတဲ့နေရာကိုလည်းခေါ်သွားမှမှန်ပါတယ်သူ့ကိုကြတော့ထိုင်ခိုင်းတာလည်းဆာလို့ရှိရင်ပက်လက်အနေထားထားပေးရမယ်ခြေထောက်နှစ်ဖက်ကိုဆရာတို့က30စင်တီမီတာအပြင်လောက်မြင့်တင်ထားပေးရမယ်သွေးပေါင်ကျနေတဲ့အတွက်ဆရာတို့ခြေကဒီသွေးတွေကိုဆရာတို့နှလုံးလို့အဆုံးလို့အုံနောက်လို့လည်းရအောင်ဆရာတို့ခြေထောက်နှစ်ဖက်ကိုပြောင်းပေးထားမြင့်ထားပေးရနော်တတိယချက်ကတော့ဆရာတို့အေးအောင်ထားရမယ်เนาะအဲ့တော့ဆရာတို့ပန်ကာလီပဲဖြစ်ဖြစ်ရက်ခတ်ပြီးတာပဲဖြစ်ဖြစ်เนาะဒီပတ်ဝန်းကျင်အပူချိန်ကိုရော့ကြအောင်ဆောင်ဆောင်ရွက်ပေးရမယ်နောက်တစ်ခါရေနဲ့ဓာတ်စားရည်ကိုလုံလုံလောက်လောက်တိုက်ကျွေးပေးခြင်းအပြင်ဆရာတို့ရှင်းဥတ္တနာပြုစုခြင်းပြုလုပ်ပြုလုပ်ရတယ်ပြီးတော့မှကျမရေဝန်ထမ်းနေကြရင်သူ့ကိုသွေးပေါက်နေချိန်တာတို့เนาะဂျန်နဲ့စစ်ဆေးတာတွေဆက်လက်လုပ်ရမယ်ဤဆက်ရအဲစီပီကကိုပွားဖို့လိုအပ်နိုင်ပါတယ
် heat stroke လို့ခေါ်တဲ့အပူတန်ကြောင့်သတိလစ်တဲ့သူတွေမှာတော့ခန္ဓာကိုယ်အပူချိန်ကို40ဒီဂရီအောက်ရောက်အောင်အမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့သိရပါဗျ။အပူတန်ကြောင့်သတိလစ်ခြင်းဟုတ်မဟုတ်ခွဲခြားနိုင်တဲ့အချက်တွေနဲ့အပူတန်ကြောင့်သတိလစ်တဲ့လူနာကိုပြုလုပ်ပေးရမယ့်ရှေးဥတ္တနာပြုစုမှုနည်းလမ်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ။အဲ
့ဒီထဲမှာအရေးကြီးဆုံးကတော့ heat stroke လို့ခေါ်တဲ့ဒါအပူကြောင့်သတိလစ်ခြင်းပေါ့။အဲ့တော့သတိလစ်ခြင်းလုံးလုံးသတိလစ်ခြင်းမဖြစ်ခင်မှာတော့ဘာတွေဖြစ်တတ်လဲဆိုတော့သူတို့ကခရောင်ကဏ္ဍပြောတာလေးဖြစ်တတ်တယ်။ပြောတာဆိုတာလည်းမမှန်ဘူး။နော်ခရောင်ကဏ္ဍဖြစ်တယ်အဲတိုင်လိုက်လို့ရှိရင်ရေပြား6တွေ့ပြီးတော့ပူချစ်နေပဲပေါ့နော်ဒါဆိုလို့ရှိရင်သူကဒါ heat stroke ဖြစ်ပေါ်ရခိုင်တော့များနေတယ်သူ့ကိုအပူချိန်တိုင်းကြည့်လိုက်ရင်40ဒီဂရီဆယ်ဆီယပ်တည်းမြင့်နေပြီဒါဆိုလို့ရှိရင်သူ့ကိုအပူချိန်မြန်မြန်ချပေးပါလားသူ့ပုံစံဒီ40ဒီဂရီဆယ်ဆီယပ်ရဲ့အောက်ကိုမြန်မြန်ချပေးမှဆရာတို့ကဒီအုံနောက်ထိခိုက်မှုကိုကာကွယ်တားဆီးဖြစ်တယ်အကယ်၍40ဒီဂရီဆယ်ဆီယပ်ရဲ့အထက်ဘက်မှာနှစ်နာရီလောက်ကျော်ပြီးတော့ဒီအပူချိန်ကိုဆရာတို့ကမချနိုင်ဘူးဆိုလို့ရှိရင်အုံနောက်ထိခိုက်ပျက်စီးပြီးတော့အသက်သေဆုံးတဲ့ဖြစ်နိုင်တယ်အဲ့တော့အချိန်တနားကြီးဆိုတာလေးလက်ဒီမှာဆရာ emphasize လုပ်ပြီးပြောခြင်းတယ်ဒါကြောင့်မလို့အပူတန်ကြောင့်သတိလစ်တယ်လို့တန်တရားရှိတဲ့သူတယောက်တွေးလို့ရှိရင်တော့တဲ့ကိုလိုရမယ့်အချက်ကအများဆုံးအပူချိန်ချပေးဖို့လိုတယ်နော်ဒါကြောင့်မလို့သူ့ကိုကိုတယောက်တည်းမရဘူးဟိုဒီကူညီပေးမဲ့လူတွေလည်းလိုတယ်အဲ့တော့ဆေးရုံနေပါဆိုရင်တော့ဆရာတို့ကအဲကော ရှိတဲ့ခန်းတွေကိုခေါ်သွားတယ်เนาะအင်ဂျီဝစားတွေကိုချုပ်ပေးတယ်ပြီးလို့ရှိရင်ရေဘတ်တိုက်တယ်เนาะပြီးလို့ရှိရင်ရေခဲဘတ်ကိုဈိုင်းကြားပေါင်ကြားမှာတင်ပြီးတော့ဆရာတို့ရဲ့သွေးကြောတွေကိုအေးအောင်လုပ်ရင်ဆရာတို့ကပူချိန်ကို36 degree celsius ရအောင်မြန်မြန်လေးချပေးဖို့ပေါ့เนาะအဲ့တော့ဒီနည်းနဲ့နားလည်ကြွတဲ့လူတွေကိုဆက်သွယ်ဆောင်ရွက်ပြီးတော့ဒီအပူဒဏ်ကြောင့်အုံနောက်မထိခိုက်အောင်ဆက်လက်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
ရာသီဥတုအပူဒဏ်ပြင်းထန်မှုကြောင့်အများဆုံးကြိုတွေ့ရလေးရှိတဲ့ကျန်းမာရေးပြဿနာတွေအတွက်ရှေးဥတုနာပြုစုမှုနည်းလမ်းတွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းစွာတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါ View American တန်ရဲ့ Radio နဲ့ရုပ်သံတင်ဆက်မှုတွေကို View မြန်မာပိုင်း website အပြင် Facebook လူမှုကွန်ရက်နဲ့ YouTube website ပေါ်ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ View ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
ဒီကနေ့ပုဒ်တပူးညပိုင်းမြန်မာဘာသာအစီအစဉ်တွေကို9:00နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍအစီအစဉ်မထုတ်လွှင့်ပေးခင်မှာဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာလွတ်လပ်ရေးနဲ့အတူပေါ်ပေါက်လာခဲ့တဲ့တိုင်းရင်းသားပဋိပက္ခတွေကိုဖြေရှင်းဖို့အစိုးရအဆက်ဆက်အကြိမ်ကြိမ်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးကိုမရရှိနိုင်သေးပါဘူး။အခုလက်ရှိအုပ်စိုးနေတဲ့စစ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ခေါ်ချက်ထွက်လာတော့တိုင်းရင်းသားအင်အားစုတွေလေလာသုံးသပ်သူတွေရဲ့ချင့်ချိန်တွတ်ဆချက်တွေဝေဖန်ခံမှန်းချက်တွေအများပြားကြားနေကြရပါတယ်။ဒီချက်တွေနဲ့ပတ်သက်ပြီး PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ကော်မတီရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်နဲ့ဦးကျော်စန္ဒာဆွေးနွေးသုံးသပ်ထားပါတယ်ရှင
်။စစ်ကောင်စီကဖိတ်ခေါ်တဲ့ညဉ့်ညံရေးဆွေးနွေးမှုဟာကြက်တဲသိပ်ပြီးတော့ပြင်းပြင်းထန်ထန်ကြုံရလို့အဲ့ကထပ်ပေါက်ဆရာတဲ့သဘောသာဖြစ်တယ်သူသုံးသပ်ကြပါတယ်ခွန်ဆိုင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အပြီးခဲ့တဲ့မေလ6ရက်နေ့တုန်းက PPST အပြီးဝေလုတ်တုန်းကလည်းဒီလိုမြင်တဲ့အဖွဲ့တွေလည်းရှိပါတယ်ဒါပေမဲ့ဒီလိုမမြင်မဲနဲ့အခုလောလောပတ်ချုပ်ကြီးကသူကအစင်းတင်ဖြစ်ပြီးဖြစ်ပြီးတဲ့အတွက်ကြောင့်မင်းသူကဖိတ်ခေါ်တာဖြစ်တယ်လို့မြင်တဲ့အဖွဲ့ကြီးလည်းရှိပါတယ်နော်အဲ့တော့သူတို့မတူညီတဲ့အမြင်ကိုပြန်လည်ဖြေရှင်းနိုင်တာကလည်းအဓိကကတမတော်ဘက်ကဆိုလို့လည်းတမတော်ဘက်ကလည်းဒီအချင်းတွေကိုအားလုံးနားလည်အောင်ရှင်းလင်းဖို့ကလည်းမရှိသေးဘူးသူတို့ကတော့ကောင်းကောင်းကြီးတွေလာကြပါအဖို့ဝင်နေရောက်စည်ရင်ပြပါအဲအဲ့ဒါရစ်တူနဲ့တပည့်ချင်းတွေ့မယ်တပည့်ချင်းရဲ့လူလာချက်တွေကိုသူတို့ကတန်ငန်တလောက်ဖြည့်စီပေးမယ်နောက်ပရမတ်လိုအပ်လို့ရှိရင်လည်းသူတို့ဖွဲ့ထားတဲ့ကောင်းကြီးဝင်၃ဦးနဲ့တွေ့မယ်နောက်ပြီးလိုအပ်လို့ရှိရင်ခပ်ပရမတ်တွေ့ဆုံဆွေးနွေးမယ်ဆိုတာပဲရှိနေတယ်ဗျာဟုတ
်ကဲ့
အဲ့ဒီတော့ဒီအချိန်လေးကတော့ဟိုယက်တိပြဆုံးဖြတ်နိုင်တဲ့အချိန်လေးမဟုတ်ဘူးပဲပြောလို့ရပါတော့ဗျာ
ခုနကလိုအဖွဲ့တွေကသူတို့ဖိတ်သွားတာဟာအချင်းကြကြောင်ထပ်ပေါက်ရှာတယ်လို့ပြောသလိုဒီချိန်ကအခွင့်အလမ်းဖြစ်နေတဲ့အမျိုးမျိုးသုံးသပ်ကြသလိုလူတော်တော်များများသုံးသပ်တဲ့နောက်တစ်ခုကဘာလဲဆိုတော့အခုခါမှာဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေ EAO တွေကဖိတ်ခေါ်ပြီးတော့ NUG ရော PDF တို့ပြတ်သက်ချေမှုမယ်လို့ပြောထားတဲ့ကိစ္စဟာလည်းပဲ NUG PDF နဲ့တိုင်းသားအင်အားစုရဲ့ကွဲပြားသွားအောင်တမင်တကာသွေးခွဲပြီးလုပ်တယ်လို့လည်းသုံးသပ်ချက်တို့ရှိပါတယ်။အဲ့ကိစ္စနဲ့ပတ်သက်လို့ဥက္ကဋ္ဌမှတ်ချက်ပြောအောင်ခင်ဗျာ
။ဒီကိစ္စကလည်းဒီပြီးခဲ့တဲ့ကျွန်တော်တို့ PPSD စီးဝေးမှာပါတဲ့အချက်တရားဖြစ်ပါတယ်။အခွင့်အရေးကပြောတာကတော့အားလုံးကိုဖိတ်မှသွားတယ်အလုံးကိုမဖိတ်ဘူးဆိုလို့ရှိရင်ဒါဟာတကယ်ငင်းချမ်းကြီးဖြစ်မှာမဟုတ်ဘူးအဖွဲ့ကြီးအချို့တွေနဲ့တိုက်ပွဲဖြစ်နေတဲ့ကာလမှာဖိတ်တယ်ဆိုတော့အခုသွားဆွေးနွေးတာလက်တွေ့ကြတာမလားအဖွဲ့ကြီးတွေ့တယ်ဆိုရင်တွေးခွဲတာမဟုတ်ဘူးလားဖိတ်တဲ့လေသာကိုကြည့်လိုက်လို့ရှိရင်လည်းအခက်စီးဆက်ဆံတဲ့သဘောမဖြစ်နေဘူးလားအဲ့လိုမျိုးဝေးဖန်တာတော့ကျွန်တော်တို့ကြားရမှာဖြစ်နော်တချို့ကလည်းကျွန်တော်လူတို့အတန်ကိုလည်းနားထောင်သင့်နေအခုအချိန်ဟာယုံကြည်မှုအကင်းမဲ့ဆုံးကာလဖြစ်တယ်ဆိုတာကျွန်တော်မေ့လို့မရဘူးကွာအဲကျွန်တော်တို့ဒီ SEC ကိုတရားဝင်မှုလှုပ်ဆောင်ခြင်းကိုကျွန်တော်ရှောင်သင့်နေဒီလိုမဟုတ်ချင်းကျွန်တော်တို့ EEO တွေအတုံးချခံနေဖြစ်လာမယ်အခုကစဉ်မျက်နှာနှစ်ခုကိုတစ်ခုကိုပိတ်ပြီးတော့မှတစ်ခုကိုဖွင့်မယ်ပုံစံမျိုးဖြစ်တယ်ဆိုတော့ဒီလိုပြောတာကိုကျွန်တော်တို့ကြားတော့ဒါမှသမှုပေါ့ဗျာနော်ဟုတ်တယ
်ခုနပြောဆိုတစ်ဖွဲ့ချင်းဖိတ်တယ်ဘာဖြစ်လို့တစ်ဖွဲ့ချင်းဖိတ်တယ်လဲဒီတိုင်းသားပฏิပက္ခပြဿနာပြည်လည်ရေးဆိုတာတစ်ဖွဲ့ချင်းလူအကျဉ်းနဲ့ဖြည့်ဆင်းလို့ရတာမဟုတ်ပါဘူးတိုင်းသားအင်အားစုအားလုံးတိုင်းသားအားလုံးရဲ့ဆန္ဒသဘောထားနဲ့သာညှိနှိုင်းဖြည့်ဆင်းရမယ့်ကိစ္စလို့လူတိုင်းကလက်ခံထားကြပါတယ်ဒီချိန်မှာစစ်ကောင်စီကဖိတ်ခေါ်ရတာဟာတစ်ဖွဲ့ချင်းသူညောစီလာကြဘာညာလုပ်တယ်ဆိုတာကတော့လူတိုင်းသံတရားရှိကြဖြစ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုမသွားခင်တိုင်းသားအဖွဲ့တွေကတော့သူတို့ကြိုတင်ပြီးတော့ညှိဖို့ကမဖြစ်နိုင်ဘူးလားကြိုတင်ညှိဖို့အတွက်ကအချိန်အလုံးလုံးမပေးထားဘူးလားဆိုတော့လေသုံးသပ်စရာဖြစ်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကဒီသံတရားဖြစ်စရာကောင်းတဲ့အချက်တစ်ခုဖြစ်ပါတယ်နော်ကျွန်တော်ဒီမိုကရေစီထူထောင်မယ်ဘယ်လိုစနစ်ကြီးနဲ့ပုံမှန်အခြေခံနဲ့ပြည်တော်စုကြီးကိုကျွန်တော်တိဆောက်မယ်ဆိုရင်တစ်ခွေချင်းနဲ့မလုပ်နိုင်ပါဘူး။အားဒါကြောင့်မို့ကျွန်တော်တို့တစ်ခွေချင်းတွေ့ဖို့လည်းလိုတယ်။ဘာဖြစ်လို့လဲဆိုတော့တစ်ခွေချင်းရဲ့တို့အချက်တွေကမတူကြဘူး။အခြေအနေလည်းမတူဘူး။လို့တော့လည်းအားလုံးနဲ့လည်းပေါင်းဖို့တွေ့ဖို့လိုနေ။စုံပြုံးမှတောင်းဆိုတာရှိပါလေ။ဒီဒါကတောင်းဆိုတာဒီ PPST ဘက်ကတော့မကောက်ပါဘူး။ဒီမြောက်ပိုင်းက FTNCC ကလည်းတောင်းဆိုရဲဆိုတော့ကျွန်တော်တို့ကြားရပါတယ်။အဲဒါပေမဲ့ဒီနေပြည်တော်ဘက်ကနေတော့ကျွန်တော်တို့အခုတပ်ဖွဲ့တွေပြည်သူတွေရှိသေးတယ်လို့ပြောတယ်။တို့တော့လည်းဒီအခြေအနေအတွက်ကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်အားလုံးကပုံပြီးကားချဆက်လို့မရဘူးလို့ဆွေးနွေးတာလည်းရှိပါတယ်။ဥပမာဆိုတော့ပထမဆုံးတချို့ကြည့်ကြီးညာတဲ့အခါကျတော့ဒီနေပြည်တော်ဘုံမေးကြည့်တယ်ဖိတ်တာတွေမထုတ်ဘူးလားကောမတီတွေမဖွဲ့ဘူးလားတော့တော့မဆွေးနွေးဘူးလားဆိုတော့ကျွန်တော်ဖိတ်တာတွေမထုတ်ဘူးအဲ့လိုမျိုးပြောတာတို့တော့လေအထက်ဖက်တာကြီးဘုရောမမင်းညာတာများတဲ့အခါကျတော့ဖိတ်စာလို့မခေါ်ပဲနဲ့ထမအတိဝေးခြင်းစာဆိုတော့မှထုတ်တာလေရှိခဲ့တယ်နော်အဲ့ဒီတော့ဒီအခြေအနေကတော့အခုလုံးလုံးစေကပုံစံကားချက်မလုံနိုင်ဘူးလို့ပြောလို့ရနိုင်ပါတယ်ဒီတော့အခုလုံးလုံးစေကတော့တော့တပွဲချင်းနဲ့တွေ့မယ်လို့ပြောပြီးမယ်လူဆွေးနွေးရတဲ့ဒီအားလုံးနဲ့တွေ့မလားဆိုတာလေဟောအချင်းချင်းပြီးတာလည်းရှိတယ်နောက်တစ်ခါကလည်းပါလဲဆိုတော့ဒီစားဟာတပွဲတူလုပ်တဲ့ solution တော့အဖြစ်ကရလို့သိနေမယ်။ကျွန်တော်တို့ဒီတစ်ခေါက်ဆွေးနွေးပွဲလုပ်တာဟာဝင်ပေါက်ကိုဖွင့်ခြင်းဖြစ်တယ် entry point ကိုဖွင့်ခြင်းဖြစ်တယ် solution တော့ဒါကိုကျွန်တော်တို့ဖြစ်အောင်လုပ်ဖို့ပိုတယ်။ပထမအချိန်မှာတော့ကျွန်တော်တို့ဒီလက်မှတ်ထိုးထားတဲ့အဖွဲ့ကြီးလက်မှတ်မထိုးတဲ့ EO အဖွဲ့ကြီးကနေစပြီးမယ်။နောက်ပိုင်းကျလို့ရှိရင်တက်ဆိုင်ရာစိတ်ခေါ်တယ်လို့ခေါ်တယ်ရှုံးချီရချီရှိတဲ့အဖွဲ့တွေအားလုံးနဲ့တွေ့ဖို့အချက်လဲဖြစ်နိုင်တာလေလို့အထင်ကြီးပြတာလည်းရှိပါတယ်ခင်ဗျ
အ
ခုတည်းကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာမအောင်မြင်ဘူးဖေးကူဖြစ်တယ်ဆိုပြီးတော့သုံးသပ်နေကြပါတယ်အဲဒါသူတို့ဟာတိုင်းပြည်ကိုတည်ဝင်အုပ်ချုပ်ပိုင်ခွင့်မရှိဘူးဆိုပြီးတော့လက်မခံကြသေးတဲ့လူတွေအများကြီးပါအဲ့လိုသတ်မှတ်ခြင်းခံရတဲ့စစ်ကောင်စီအနေနဲ့ပြည်ထောင်စုသမိုင်းမှာတလောက်ကြီးရဲ့ပြဿနာတရားကိုတိုင်းတွဲဖြစ်ရှင်းပိုင်ခွင့်ကိုရှိရလားဆိုတာကိုမေးခွန်းထုတ်လိုက်ရင်ဟောခင်ဗျာ
ဒီကရေဆက်ချုပ်ကြီးမင်းဝန်တစ်ခုမှာသူကိုယ်တိုင်ပြောခဲ့တာရှိပါတယ်အခုလို့စစ်တပ်ကအုပ်ချုပ်တဲ့အစိုးရဖြစ်မှာအာဒါညင်းဆိုင်ရေးကိုပုံချူရေးလို့မလုပ်နိုင်ဘူးဆိုပေမဲ့ကျွန်တော်တို့ကလည်းလုပ်နိုင်ခဲ့တယ်ဆိုတာလည်းတက်ပြီးပြခဲ့ပူပါတယ်လို့ပြောတယ်နောက်ဆုံးမှာလေဒီနေပြည်တော်ဘက်ကနေပြောတဲ့ပုံစံတွေတချို့လည်းရှိတယ်အရင်ကဆိုလို့ရှိရင်ကျွန်တော်ငင်းချင်းကြီးဆွေးနွေးပွဲလုပ်တာဟာဥပမာအဓိကလုပ်တာကဦးအောင်မင်းဖြစ်ပြီလေဦးအောင်မင်းကနေပြီးတော့မှလုပ်တော့ဥက္ကဋ္ဌကြီးဦးရွှေမန်းကြီးပြေးရသမရာကြီးဦးသိန်းစင်စီပြေးရတချို့စီပြေးရနဲ့အပတ်လည်းပြေးပြီးတော့မှသူကတဘောတူချေရယူတယ်လို့လို့ရတယ်အခုတော့အာနာ300စလုံးကတယောက်တည်းမှရှိတယ်ဆိုတော့ဘယ်ဘက်မှလွယ်ပါလေအဲဒါဒီသာကအကျက်အကြောင်းတက်ချက်ပါအခုလောလောဆယ်ယူကောက်ကွေးကလာတဲ့အစိုးရမဟုတ်တဲ့ကြောင့်ဆွတ်ပြောလည်းမရှိဘူးတော့ဒီတော့ညာလေးပဲဒီအာနာ300စလုံးကိုကင်ဆွေးထားတယ်ဒီတက်ချုပ်ကြီးနဲ့ကျွန်တော်တို့ဆွေးနွေးလို့ရတဲ့တဘောတူညီချက်တွေကို2023မှာကျင်းပမဲ့ရေကောက်ပွဲဒီကနေထွက်လာတဲ့လွတ်တော်ကနေအစိုးရကလေးကနေအတိအမှတ်ပြုနေတယ်ကျွန်တော်တို့ဆောင်ရွက်ပေးနိုင်ပါ रे ဆိုတော့မှအင်္ဂလိပ်ပြောရလဲရှိပါတယ်နော်အဲဒီကြီးတော့ကျွန်တော်တို့ကဒီအခုလောလောဆယ်ကျွန်တော်တင်ပြနေတာထောက်ခံဆွေးနွေးတာမဟုတ်ဘူးစဉ်းစားစရာအမြင်နဲ့ကျွန်တော်တင်ပြပေးတာဖြစ်ပါတယ်ဒီအခုသူတို့ဆွေးနွေးတာဘယ်လိုမျိုးအခြေအနေရှိသလဲအဲကျွန်တော်တို့ဒီလိုသုံးဆက်တုံးတာတင်တယ်ဆိုတော့အာဒီနာချင်းလေလူတိုင်းဝိုင်းဝန်းမဆုံးဖြတ်တုံးတာပြပ
ါသဘောပေါက်ပါတယ်ကျွန်တော်လည်းပဲညဉ့်ညမ်းလေးကိုလူချင်းလို့တကယ်ဖြစ်စီခြင်းလို့ဘာလို့သိနေဆိုရက်သဘောနဲ့မင်းမြန်းနေတာဖြစ်ပါဥက္ကွန်ဆိုင်ဆိုတော့ဥက္ကွန်ဆိုင်ဟာနိုင်ငံသားအဖွဲ့ရင်းနဲ့စည်းစိုက်နဲ့ပတ်သက်တဲ့အဖွဲ့ရဲ့နိုင်ငံတူအကြံပေးတူလည်းဖြစ်ပါရင်ဆိုတော့ဥက္ကဋ္ဌအနေနဲ့ပေါ်လေဒီစစ်မှန်တဲ့တိုင်းရင်းသားတွေနဲ့ညီညာရင်ရရှိဖို့ဆိုလို့ရှိရင်တိုင်းရင်းသားအင်အားစုတွေဘက်ကဘယ်လိုပြင်ဆင်ပြီးတော့တွစ်ဆုံသင့်တယ်လဲဥက္ကဋ္ဌဆိုင်ရဲ့အကြံပေးချက်ကိုကြားပြစေခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ PCST စီဝေးမှာလဲကျွန်တော်တို့ဝိုင်းဝန်းဆွေးနွေးတဲ့အချက်ချက်တစ်ခုဖြစ်ပါတယ်ဒီလိုကျွန်တော်တို့တွားတွေ့မယ်ဆိုလို့ရှိရင်မာမမပြင်ဆင်ထားတဲ့နဲ့သွားတွေ့လို့မသိပါဘူးပြင်ဆင်ပြီးတော့မှသွားတွေ့လို့သိပါတယ်အခုလောလောဆယ်ဆိုလို့ရှိရင် PTSD အနေနဲ့ NCA ကိုချုပ်ကြည့်လိုက်ရင်အခြေခံမှုအမျက်ပါကသုံးချက်ရှိတယ်နံပါတ်ချက်ကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းရမယ်နံပါတ်နှစ်ကတော့ပါဝင်ပတ်သက်တဲ့ဒီသက်ဆိုင်ရာအားလုံးအဖွဲ့အစည်းတွေအားလုံးပါဝင်ဖို့တည်းနံပါတ်3ကတော့အယက်သားကြီးရဲ့လုံခြုံရေးကာကွယ်ရေးကိုလှုပ်ဆောင်ပေးဖို့လိုတယ်ဆိုတဲ့ဒီ NGO ရဲ့အနှစ်သာရအုံချက်ရှိတယ်။ဒီပြင်တယ်မကဘူးကျွန်တော်တို့ဒီနိုင်ငံရေးညီမျှချက်ကြီးခုနှစ်ချက်နဲ့လမ်းပြမီဘုံအတွက်အဆုံးပြုချက်ဆိုတာကိုပြင်ဆင်ထားတာလည်းရှိတယ်။ဒါတွေကိုကျွန်တော်တို့ကနေပြီးတော့မရှိနေတဲ့အာမနာပိုင်းပုံကိုဒီနဲ့တွေ့နေစရင်ကျွန်တော်တို့တင်ပြဖို့လိုတယ်။ဖြစ်နိုင်လို့ရှိရင်မတော်မတွေ့ခင်ကလေးကကျွန်တော်တို့ကြိုတင်ပြီးတော့မှကြီးညာထားဖို့လိုတယ်။ဆိုတော့ကိုတင်ပြထားပါလေ။မှနောက်တစ်ခုကလည်းဒီလိုကျွန်တော်တို့ဆွေးနွေးတာချက်ချင်းရော့တမင်းဗရမညာရော့နကအစ်မမျိုးမဟုတ်ပဲနဲ့အခုလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံကြီးချက်တွေကြောစောနေဖို့အားရကိုကျွန်တော်တို့ပြင်ဆင်ရမှာတောင်းဆိုနေပို့လို့ရဆိုတော့ကျွန်တော်တို့ပြင်ပြပြီးဖြစ်ပါတယ
်။ဥ ကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားခဏကိုနားဆင်ကြရအောင်ပါ32ချိန်မြောက်စီးကိန်းအရှိတောင်အရှအားကစားပြိုင်ပွဲမှာတော့မြန်မာ U23 အသင်းဟာနှစ်ပွဲစလုံးအနိုင်ရထားပြီးမန်ချက်စတာစီးတီးအသင်းကတော့ဒော့မန်မှာကစားနေတဲ့နော်ဝေးတိုက်စစ်မှုဟာလန်ကိုဝယ်လိုက်ပြီးဖြစ်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကတင်ဆက်ပေးမှာဖြစ်ပါတယ်
32ချိန်မြောက်စီးကိန်းအရှိတောင်အာဆာအာဇာပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမေလ6ရက်နေ့ကစတင်လိုက်ပါပြီ။အဲဒီမှာမြန်မာ U23 ဘောလုံးအသင်းကတော့အုပ်စုအိမ်မှာအိရှင်ဗီယက်နမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊တီမောလက်စီတို့နဲ့အုပ်စုရဲ့ကြပြီးတော့အုပ်စုဘီမှာတော့နာမည်ကြီးထိုင်းကမလေးရှား၊စင်ကာပူ၊လာအိုနဲ့ကမ္ဘောဒီးယားတို့နဲ့တအုပ်စုရဲ့ကြပါတယ်။မြန်မာသင်းဟာမေလ၈ရက်နေ့ကတော့အုပ်စုပထမပွဲကစားခဲ့ရပြီးတော့အဲ့ဒီမှာတော့မြန်မာကဒီမောလက်စတီကိုဝက်ပီကာနီတန်ကအချိန်ပိုမှာတွင်းတဲ့ဂိုးနဲ့အနိုင်ရသွားပါတယ်မြန်မာသင်းတို့ဂိုးတွေကိုထုံးဝင်နိုင်တဲ့ထပ်ဖြိုးဝေတို့က38မိနစ်နဲ့41မိနစ်ဒီမှာတွင်းခဲ့လို့ပထမပိုင်းမှာတော့ငကိုးကိုမရှိနဲ့ဥဆောင်နေခဲ့တာပါအဲဒါပေမဲ့ဒုတိယပိုင်းပြန်ဆပြီးပွဲချိန်52မိနစ်မှာတော့ဒီမောဘက်ကငကိုးပြန်သွင်းပြီးတော့64မိနစ်မှာနောက်ထပ်ငကိုးပြန်သွင်းလို့ငကိုးဒီတင်ဖြစ်ခဲ့ပါတယ်ဒါပေမဲ့ပွဲပြီးကနေဒန်ရအချိန်ပို9မိနစ်မှာတော့မြန်မာအသင်းကအဝနာဆိုးကဂိုးရှေ့ကနေအနီးကပ်ကန်သွင်းခဲ့လို့မြန်မာကနောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။မေလ10ရက်နေ့မနေ့ကကစားခဲ့တဲ့ဖိလစ်ပိုင်နဲ့ပွဲမှာတော့မြန်မာအသင်းဟာဖိလစ်ပိုင်ကို3ဂိုး2ဂိုးနဲ့နိုင်ပြီးနှစ်ပွဲကစားပြီးတဲ့အချိန်မှာတော့နှစ်ပွဲစလုံးနိုင်ထားပါတယ်။ဒီပွဲမှာမြန်မာအသင်းအတွက်ဂိုးတွေကတော့ဝင်းနိုင်ထွန်းမိုးအောင်လွင်နဲ့အသင်းကောင်းဆောင်စိုးမိုးကျော်တို့က2မိနစ်52မိနစ်နဲ့53မိနစ်ဒီမှာတွင်းခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာအသင်းဟာအခုဆိုရင်6မှတ်နဲ့အုပ်စုအိမ်မှာထိပ်ဆုံးကရောက်နေပြီးတော့အရှင်ဗီယက်နမ်အသင်းကတော့တပွဲနိုင်တပွဲတည်4မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်။မြန်မာအသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့မေလ13ရက်နေ့မှာအရှင်ဗီယက်နမ်အသင်းနဲ့ကစားမှာဖြစ်ပြီးတော့လာမယ့်မေလ15ရက်နေ့မှာတော့အင်ဒိုနီးရှားအသင်းနဲ့ကစားမှာဖြစ်ပါတယ်။2022ခုနှစ်32ချိန်မြောက်အရှိတောင်အာရှအောက်စားပြိုင်ပွဲရဲ့ဖွင့်ပွဲကတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမနက်ဖြန်မေလ12ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့23ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဥရောပကဘောလုံးပွဲတွေဘက်မှာတော့ပေါ်တူဂီမှာတော့ပေါ်တူအသင်းချန်ပီယံဖြစ်သွားပါတယ်။စနေနေ့ကပေါ်တူနဲ့ဘန်ဖီကာတို့ကစားကြတာမှာပေါ်တူအသင်းကပွဲပြီးကနေဂျန်ရအချိန်ပေါ်မှာတွင်းတဲ့တကူတွေနဲ့ကတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာပေါ်တူအတွက်တော့2019-2020ဘောလုံးရာသီနောက်ပိုင်းအမပေးချန်ပီယံဆုကိုပထမဆုံးအကြိမ်ပြန်ရတာဖြစ်ပါတယ်။ဂူလိုချန်ပီယံဖြစ်သွားတဲ့အတွက်ပေါ်တူအသင်းဟာပေါ်တူဂီအမပေးချန်ပီယံဆုကိုအကြိမ်30ကြောင်းရလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။နော်ဝေးတိုက်စစ်မှုဟာလန်ကိုဝယ်ဖို့အတွက်ဒေါ့မန်အသင်းနဲ့သဘောတူညီမှုရသွားပြီဖြစ်တယ်လို့မန်ချက်စတာစီးတီးအသင်းကအင်္ဂါနေ့မှာပဲခြေညာလိုက်ပါတယ်လက်ရှိမှာဥရောပရဲ့အကောင်းဆုံးတိုက်စစ်မှုတွေကတူဖြစ်တဲ့ဒေါ့မန်တိုက်စစ်မှုဟာလန်ကိုမက်စီဒီအသင်းကပေါင်း50တန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်ဟာလန်ကိုစာချုပ်တက်တမကုန်ကမှာတခြားအသင်းတစ်ခုကဝယ်ခြင်းနဲ့ဆိုရင်ဒေါ့မန်အသင်းကိုပေါင်း50တန်းပေးရမယ်ဆိုတဲ့အချက်ပါဝင်ပြီးတော့မက်စီဒီဘက်ကဒီစာချုပ်မှာပါတဲ့အချက်တိုင်းပေးပြီးတော့ဝယ်လိုက်တာဖြစ်ပါတယ်အသင်းတစ်ခုကြားမှာအခုလိုသဘောတူညီမှုရသွားပြီဖြစ်တဲ့အတွက်မန်စီးတီးနဲ့ဟာလန်ကြားစာချုပ်ကိစ္စအသေးစိတ်ဆွေးနွေးဖို့ပဲကြံတော့တယ်ဖြစ်တယ်လို့လည်းဆိုပါရယ်ဘောလုံးသမားပြောင်းရွှေ့ကြေးတွေဈေးကြီးနေတဲ့အချိန်မှာအခုလိုအသက်20နှစ်သာရှိပြီးတော့ဥရောပရဲ့အကောင်းဆုံးကစားသမားတွေထဲကတယောက်ဖြစ်တဲ့ဟာလန်ကိုရလိုက်တာကတော့မန်စီးတီးအတွက်တကယ်ကိုတန်တယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာတင်နစ်သတင်းတွေဘက်မှာတော့စပိန်နိုင်ငံမက်ဒရစ်မြို့မှာကစားခဲ့တဲ့မက်ဒရစ်အိုပန်တင်နစ်ပြိုင်ပွဲမှာစပိန်နိုင်ငံကဆယ်ကျော်သက်အရွယ်လူငယ်ကစားသမားအယ်ကာရက်စ်ကနာမည်ကြီးတွေကိုပွဲစဉ်တစ်လျှောက်အနိုင်ကစားပြီးချန်ပီယံဖြစ်သွားပါတယ်။အသက်19နှစ်သာရှိသေးတဲ့ကာလို့စ်အယ်ကာရက်စ်ဟာကွာတာဖိုင်နယ်မှာတော့စပိန်ကနာမည်ကြီးရာဖယ်လ်နဒါလ်ကို 6-1-6-3 နဲ့အနိုင်ရပြီးဆီမီဖိုင်နယ်မှာကမ္ဘာနံပါတ်1နိုဗာက်ဂျိုကိုဗစ်နဲ့အကြိမ်နဲ့ကစားပြီးတော့6-0-5-6နဲ့အနိုင်ရပါတယ်။မေလ၈ရက်နေ့ကတနင်္ဂနွေနေ့ကကစားခဲ့တဲ့ဖိုင်နယ်မှာတော့ဂျာဗရီကအလက်ဇန္ဒားဇဗရော့ကို 6-3-6-1 နဲ့နှပွဲပြတ်တိုက်ပြီးမက်ဒရစ်အိုပန်တင်နစ်ပြိုင်ပွဲကိုဘူဆွဲသွားပါတယ်။နာမည်ကြီးကစားသမားတွေကိုပွဲစဉ်တစ်လျှောက်အနိုင်ယူပြီးချန်ပီယံဖြစ်လာတဲ့အတွက်ကစားလာတဲ့တစ်လျှောက်အကောင်းဆုံးကစားနိုင်လိုက်တာလားဆိုတဲ့အပေါ်မှာတော့အယ်ကာရက်စ်ပြောတာက
Probably I would say this is my best week ever
။ဒါတော့ကျွန်တော်ကစားခဲ့တဲ့တစ်လျှောက်အကောင်းဆုံးသတင်းပတ်ဖြစ်နိုင်ပါတယ်။တင်နစ်သမိုင်းမှာအကောင်းဆုံးကစားသမားနှစ်ယောက်ဖြစ်တဲ့နာဒါးနဲ့ဂျိုကိုဗစ်တို့ကိုကျွန်တော်နိုင်လိုက်တာပါ နာဒာကို quarter final နဲ့ Djokovic ကို semi final မှာနိုင်တာပါပြီးတော့ final မှာလည်းနောက်ထပ်ကစားသမားကောင်းတဦးလည်းဖြစ်ကမ္ဘာအဆင့်3လည်းဖြစ်တဲ့ Zverev ကိုနိုင်လိုက်တာပါဆိုတော့ဒါကကျွန်တော်အတွက်အကောင်းဆုံးသတင်းပတ်လို့ပြောလို့ရပါတယ
်အခုလိုနိုင်လိုက်တာကြောင့်လည်းလာမယ့်ပြင်သစ် Open မှာပိုဆွဲနိုင်ခြင်းရှိတယ်ဆိုပြီးတော့တစ်ပေးခံရတဲ့အထက်မှာပါလာနေပါတယ်ဆိုတော့သူအနေနဲ့ Grand Slam ပြိုင်ပွဲတွေကိုဘိုးဆွဲဖို့အတွက်အစဉ်သစ်ဖြစ်နေပါပြီလ
ား Yes I think so I think I am ready
ဟုတ်ပါတယ်ကျွန်တော်အနေနဲ့ Grand Slam ပြိုင်ပွဲကိုဘိုးဆွဲဖို့အတွက်အစဉ်သစ်ဖြစ်နေပြီလို့ထင်ပါတယ်အဲ့ဒီအတွက်အစဉ်သစ်ဖြစ်နေပါပြီဒီနေ့အတွက်ကျွန်တော်ရဲ့ရည်မှန်းချက်ကတော့ပထမဆုံး Grand Slam ဆုကိုရအောင်လုပ်ဖို့ပါအဲ့ဒီအတွက်ကျွန်တော်ကြိုးစားသွားမှာဖြစ်ပြီးပြင်သစ် Open မှာဘာဖြစ်လာမလဲဆိုတာကြည့်ကြသေးတာပါဗျာ
ဒီဘက်မှာချန်ပီယံဖြစ်လိုက်တာကြောင့်သူဟာ Masters 1000ပြိုင်ပွဲတွေမှာဘိုးဆွဲတဲ့အထက်မှာဒုတိယအသက်ငယ်ဆုံးကစားသမားလည်းဖြစ်လာခဲ့ပါတယ်။သူရဲ့တနိုင်ငံသေးသားနဒါကတော့ Alcaraz ဟာကားအသစ်တစ်စင်းနဲ့တူတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်
။ First I think he's young. He's new and all the new things are much more interesting.
ပထမတစ်ချက်ကတော့သူကငယ်တယ်လူသေးဖြစ်တယ်။အဲ့ဒီတော့ဗျာအသစ်ကဟောင်းနေတယ်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်လေ။ခင်ဗျားကားတဲ့ဇင်တွေ့တဲ့ကအဲ့ဒီကားတက်ကဟောင်းတဲ့တော့ပို့ပြီးတော့ကြိတ်ကောင်းနေတာအမှန်ပဲလေတယ်လီဖုန်းလည်းဒီလိုပဲအစ်စ်ကဟောင်းတဲ့ပို့ကြိတ်ကောင်းတာပါပဲဒါကဒီလောကကြီးမှာဖြစ်နေကြပဲလေဒါနဲ့ပတ်သက်ပြီးတော့ဘာမှပြောစရာမရှိပါဘူးတစ်ချိန်တည်းမှာပဲသူ့လိုမျိုးကျွန်တော်နဲ့တနိုင်ငံတည်းသားတယောက်ဒီလိုအောင်မြင်မှုရနေတာကိုတွေ့ရတာကျွန်တော်ဝမ်းသာပါတယ
်အခုနေ့ပြည်သက် Open Tennis ပြိုင်ပွဲတွေကိုတော့ရှင်းသတင်းပတ်မေလ16ရက်နေ့ကနေဇွန်လ5ရက်နေ့ထိပြည်သက်နိုင်ငံ Paris လို့မှာကျင်းပသွားမှာဖြစ်ပါတယ်
ကိုရနိုင်ရဲ့အာကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးပြပြပေးပါမယ်ရှင်။အာဆီယံအရှိတောင်အာရှနိုင်ငံများအသင်းအနေနဲ့မြန်မာအရေးကိစ္စမှာတန်တမန်ရေးအရာပိုးပြီးထက်ထက်ဝင်ဝင်ပါဝင်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုဘက်ကလိုလားတယ်လို့အမေရိကန်အစိုးရရဲ့အင်ဒိုပစိဖိတ်ဒေသပေါင်းစပ်ညီနားရေးမှူးကတ်ကမ်ဘယ်ကပြောလိုက်ပါတယ်။မေလ12ရက်နဲ့13ရက်မှာကျင်းပမယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာလည်းယူကရိန်းတရုတ်နိုင်ငံအရေးကိစ္စတွေနီးတူမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးကြမယ်လို့ Washington DC USIP ကကျင်းပတဲ့ဆွေးနွေးပွဲအတွင်းကတ်ကမ်ဘယ်ကပြောသွားပါတယ်။အခုလာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့စစ်ကောင်စီနိုင်ငံသားရေးဝင်ကြီးကိုဖိတ်ကြားထားတာမရှိပါဘူးမြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာဘက်ကလိုက်နာဖို့ပြက်ကွက်တာကြောင့်ဆိုပြီးအစ်စ်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကိုနိုင်ငံရေးအရာကိုစားပြုမှုချန်လှပ်ထားပါတယ်တစ်ဖက်မှာလည်းတော့တော့မြန်မာအရေးဖြည့်ရှင်းရမှာမြန်မာစစ်ကောင်စီအပြင်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုလည်းထိဆက်ပေါ်လို့မယ်ဆိုတဲ့အယူအဆတွေလည်းရှိနေပါတယ်။မကြသေးခင်ကတော့မြန်မာနိုင်ငံလူသားချင်းစာနာကူညီမှုအရေးအတွက်အာဆီယံညှိနှိုင်းဆွေးနွေးမှုတရက်လုပ်ခဲ့ပြီးမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးတဦးတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးရဲ့နောက်ဆက်တွဲအဖြစ်အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ဟာလည်းမြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုကတော့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အာဆီယံကြိုးပမ်းမှုကိုထောက်ခံတယ်လို့ပြောဆိုထားပါတယ်။ဒီပတ်သမရရွေးကောက်ပွဲမှာအနိုင်ရပြီလို့ရခိုင်အာနာရှင်ရဲ့သားသမရလောင်းမာကော့စ်ဂျူနီယာကပေါ်တဖူးနေမှာကြေညာလိုက်ပါတယ်လူအခွင့်ရေးတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီကိုလေးစားဖို့တောင်းဆိုချက်တွေနဲ့သူကစောစောစီစီရင်ဆိုင်နေရပါတယ်တင်းနလာနေမှာထဲခဲ့ကြတဲ့မဲရီအရာမာကော့စ်ဂျူနီယာကမဲ31တန်းကျော်ရရှိခဲ့တယ်လို့တရားမဝင်စာရင်းတွေကပြောပါတယ်ဖိလစ်ပိုင်ရွေးကောက်ပွဲသမိုင်းမှာဆယ်စုများစွာအတွင်းလူတို့ပေးတဲ့မဲအများဆုံးရခဲ့တဲ့သမ္မတတွေတဲကတယောက်ဖြစ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ယူကရိန်းနိုင်ငံကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတရက်ကိုအင်္ဂါနေ့ကအတည်ပြုပေးလိုက်ပါတယ်။ဗိုလ်တပူးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်တွေကိုထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Clinic Joe Gill တို့ဖြစ်ပါတယ်။VOA American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှာတလဲပြန်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးများကြီးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းနေပြီးတော့လူရဆန္ဒပြေပါစေရှင်။ကျမအလိမ်ပါပါ။
Thank you. This program has come to you from the Voice of America, Washington.